Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ20ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ပြမစုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာအရေးအတွက်မြင့်တက်နေတာကြောင့်ကျန်းမာရေးဝန်ဆောင်မှုစနစ်မှာမနိုင်မနှင်းဖြစ်နေပါတယ်။နိုင်ငံတောင်ပိုင်း Florida ပြည်နယ်ထဲမှာရှိတဲ့ဆေးရုံ45ခုကအထူးကျန်းမာကုသဆောင်တွေမှာလူနာသစ်တွေအတွက်ကတွင်းတွေမရှိတော့ဘူးလို့သတင်းတွေထွက်ပေါ်နေပါတယ်။ Florida မှာတနင်္ဂနွေနေ့တရက်ထဲအတည်ပြုလူနာ 12,000 ကျော်ရှိပါတယ်။9ရက်ဆက်တိုက်အတည်ပြုလူနာ 10,000 ကျော်နေတာပါ။အဆိုးဆုံးဖြစ်နေတာကတော့မိုင်ယာမီညွန်းနားတစ်ဝိုက်မှာဖြစ်ပြီးတော့ကတင်မလောင်းမငှဖြစ်နေတဲ့ဆေးရုံ45ခုထဲက9ခုဟာမိုင်ယာမီဒိတ်မြို့နယ်ထဲမှာဖြစ်ပါတယ်။အများပြည်သူတွေကြားသွားသူတွေအနေနဲ့နှာခေါင်းစည်းအကာမဝင့်ရင်ဒီကနေ့တနင်္လာနေ့ကစပြီးတော့ပထမအကြိမ်တန်ငွေဒေါ်လာ50နောက်အကြိမ်တွေမှာတန်ငွေဒေါ်လာ500အထိတန်တက်ဖို့အတွက်မိုင်ယာမီမြို့တော်ဝန်ကအမိန့်ထုတ်ထားပါတယ်။နိုင်ငံအနောက်ချမ်းက Los Angeles မြို့မှာလည်းဒုတိယအကြိမ်အိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ရတော့မလို့ဖြစ်နေပြီလို့မြို့တော်ဝန်ကပြောပါတယ်။ American ပြည်ထောင်စုတစ်ခုလုံးမှာတနင်္ဂနွေနေ့ကအတည်ပြုလူနာ 6,300 ကျော်ရှိပြီးတော့သေဆုံးသူက900ကျော်ရှိပါတယ်။စုစုပေါင်းအတည်ပြုလူနာကတော့3,300ကျော်ပါတယ်ရှင်။ American ပြည်ထောင်စုမှာ COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုထောက်ပံ့ကူညီရေးကိစ္စသမ္မတ Donald Trump နဲ့ထိပ်တန်း Republican လွှတ်တော်အမတ်တွေဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်။ရောဂါကူးစက်မှုရှိမရှိစမ်းသပ်တဲ့နေရာမှာနောက်ထပ်ငွေကြေးသုံးစွဲတာကို Trump အစိုးရကတော်တော်လေးကန့်ကွက်နေပြီးအဲ့ဒီအစားတခြားနေရာတွေမှာကြားကန့်သုံးစွဲရေးကိုလိုလားနေပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell အောက်လွှတ်တော် Republican ခေါင်းဆောင် Kevin McCarthy တို့ဟာသမ္မတ Trump ဗန္နာရေးဝန်ကြီး Steven Mnuchin တို့နဲ့ထောက်ပံ့ရေးရမငွေကိစ္စတွေ့ဆုံဆွေးနွေးမယ်လို့အင်ဂျီရိုအရာရှိချုပ်က Fox News သတင်းဌာနကိုပြောကြားပါရယ်ဒေါ်လာ1 trillion သုံးဆွဲမဲ့ထောက်ပံ့ရေးအစီအစဉ်တွေကိုအထက်လွှတ်တော်လူများစုခေါင်းဆောင် McConnell ကရပ်ပိုင်းအတွင်းမှာထုတ်ပြန်နိုင်ဖို့ပြင်ဆင်နေတာပါအောက်လွှတ်တော်ဒီမိုကရက်အမတ်တွေအဆိုပြုတဲ့ဒေါ်လာ3 trillion သုံးဆွဲမဲ့အစီအစဉ်ကိုတော့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကထောက်ခံထားပြီးဖြစ်ပါတယ်။ COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့စီးပွားရေးကြားကန့်ပေးရေးပါဝင်တဲ့ဒေါ်လာ2 trillion အသုံးစရိတ်သဘောတူညီမှုရနိုင်ဖို့အတွက် EU ခေါင်းဆောင်တွေဆက်လက်ညှိနှိုင်းဆွေးနွေးနေကြပါတယ်။သဘောတူညီချက်ရဖို့နီလန်ရှာနေဆဲပဲလို့ Netherlands ဝန်ကြီးချုပ် Mark Rutte ကသတင်းထုတ်တွေကိုဒီကနေ့အစောပိုင်းကပြောကြားခဲ့ပါတယ်။
Uit deze crisis kan komen. En nogmaals, dan laat ik me niet afleiden door al die achtergrond.
De woord toen ik voor jou woord niet langs aan is, heb ik ja, zeg maar, ja, maar alleen. သူအနေနဲ့ကတော့အကောင့်ဘက်ကမျှော်လင့်ထားတယ်လို့ Netherlands ဝန်ကြီးချုပ် Mark Rutte ပြောကြားခဲ့တာပါ။တော်တော်လေးခက်ခက်ခဲခဲဆွေးနွေးညှိနှိုင်းနေရတယ်လို့ Austrian ဝန်ကြီးချုပ်ကလည်းပြောပါတယ်။ Austria, Denmark, Finland, Netherlands နဲ့ Sweden စတဲ့ချမ်းသာကျွယ်ဝတဲ့ဥရောပမြောက်ပိုင်း၅နိုင်ငံနဲ့ကာယောဂါတံတော်တော်လေးခံထားရတဲ့ဥရောပတောင်ပိုင်းနိုင်ငံတွေကြားမှာညှိနှိုင်းမရဖြစ်နေတာပါ။ Germany နဲ့ပြင်သစ်တို့ကတော့တောင်ပိုင်းနိုင်ငံတွေဘက်ကထောက်ခံပါတယ်။COVID-19 ကြောင့်လည်းထူထောင်ရေးအသုံးစရိတ်ကိုအဆိုပြုထားတဲ့ဒေါ်လာ950ဘီလီယံထက်ပိုနည်းတဲ့ပမာဏသုံးဆွဲဖို့အတွက်မြောက်ပိုင်းနိုင်ငံတွေကလိုလားသလိုအဲ့ဒီရန်ပုံငွေကိုဘလို့ခွဲဝေသုံးဆွဲတယ်ဆိုတာအပေါ်ကန့်သက်ချက်ထားကြပါတယ်။ဒါပေမဲ့ကာယောဂါကြောင့်တော်တော်လေးထိခိုက်နေတဲ့ Spain, Italy စတဲ့တောင်ပိုင်းနိုင်ငံတွေကတော့တတ်မှတ်ချက်တွေလျှော့ချပေးဖို့လိုလားနေကြပါတယ်။COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်ဖို့ကြိုးစားနေကြတဲ့ဆေးလုံငန်းကြီးနှစ်ခုကနေကာကွယ်ဆေးတန်90ဝယ်ယူဖို့အတွက်ဗြိတိန်နိုင်ငံစီးပွားရေးဝန်ကြီးဌာနကဒီကနေ့လက်မှတ်ထိုးစာချုပ်ချုပ်လိုက်ပါတယ်။ Pfizer ဆေးကုမ္ပဏီနဲ့ BioNTech ဇီဝသုတေသနလုပ်ငန်းကစမ်းသပ်နေကြတဲ့ COVID-19 ကာကွယ်ဆေးကိုထုတ်လုပ်တဲ့အခါတန်30ဝယ်ယူဖို့နဲ့ပြင်သစ်ဇီဝသုတေသနလုပ်ငန်းဖန်နိုဗာစီကထုတ်မဲ့ကာကွယ်ဆေးတန်း60ကိုမူအားဖြင့်ဝယ်ယူဖို့တကယ်လို့သူတို့ကာကွယ်ဆေးသုံးလို့ရတယ်ထိရောက်တယ်သိတော်တယ်ဆိုရင်နောက်ထပ်တန်း40ဝယ်ယူဖို့အတွက်ဒီကနေ့စာချုပ်ချုပ်လိုက်တယ်လို့ဗြိတိန်စီးပွားရေးဝန်ကြီးဌာနကကြေညာပါတယ် ငွေကြေးပမာဏဘလောက်နဲ့ဝယ်ယူဖို့စာချုပ်လိုက်တယ်လို့ဆိုတာကိုတော့ပြောမထားပါဘူး။ Oxford တက္ကသိုလ်ကဖော်ဆက်ပြီး AstraZeneca ကုမ္ပဏီကလောလောဆယ်ထုတ်လုပ်စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးတန်းတရာဝယ်ယူဖို့လည်း British အစိုးရကအစောပိုင်းတုန်းကစာချုပ်ချုပ်ထားပါတယ်။ Coronavirus ပိုးကြောင့်ဖြစ်တဲ့ COVID-19 ရောဂါကိုကာကွယ်ကူတာနိုင်တဲ့ဆေးလောလောဆယ်မရှိသေးပါဘူး။အခု British အစိုးရဝယ်ယူဖို့စာချုပ်ချုပ်ထားတဲ့ဆေးကုမ္ပဏီတွေအပြင်ရောဂါကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်ကြိုးစားနေကြတဲ့တခြားဇီဝသုတေသနနဲ့ဆေးကုမ္ပဏီတွေအများအပြားရှိနေပါတယ်။
ယူရီအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဒိုင်းဒိုမီတာ19 kHz 1553ညဒိုင်းဒိုမီတာ25 kHz 1783ညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဒိုင်းလန်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မင်္ဂလာပါရှင်ကျမမြတ်သိန်းအောင်ပါတရင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်းမှာဆေးရုံအသစ်တစ်ခုတည်ဆောက်နေတာကြန့်ကြန့်နေတဲ့အတွက်တာဝန်ရှိသူတွေကိုအလုကချုပ်ပယ်လိုက်ဖို့ခေါင်းဆောင်ခင်ဂျွန်အွန်ကအမိန့်ပေးလိုက်ပါတယ်။မကြာသေးခင်ကပျုံယမ်းအထွေထွေကုဆေးရုံတည်ဆောက်နေတဲ့နေရာကိုတွမ်းရုပ်ကြည့်ရှုပြီးတဲ့နောက်မှာဆောက်လုပ်ရေးလုပ်ငန်းနှောင့်နှေးနေတာနဲ့ပတ်သက်လို့ပေါ်ပေါက်နေတဲ့ဗဏ္ဍာရေးပြဿနာတွေကိုထောက်ပြပြီးတာဝန်ရှိမန်နေဂျာတွေကိုကင်မရာဒေါသတကြီးဝေဖန်ပြောဆိုခဲ့တယ်လို့မြောက်ကိုရီးယားပိုင် KCNA သတင်းကပြောပါတယ်။စီမံရေးနဲ့ပတ်သက်လို့အသုံးစရစနစ်တကျစီမံခန့်ခွဲလုပ်ကိုင်ခြင်းမရှိတဲ့အပေါ်မှာစောက်လို့ရေးလုပ်ငန်းကော်မရှင်အဖွဲ့ကကင်မရာပြည်တင်ပြောဆိုခဲ့တယ်လို့ဒီအတွက်နောက်ထပ်စီမံချက်တွေပံ့ပိုးပေးဖို့လိုမှာဖြစ်တဲ့အတွက်ပြည်သူတွေကိုဝန်ပိုးစေတယ်လို့လည်းပြောဆိုခဲ့ပါတယ်။စောက်လို့ရေးလုပ်ငန်းကော်မရှင်ကအစီအစဉ်မရှိထင်ရဆိုင်လုပ်နေရင်အဆုံးသတ်မှာလက်ရှိအာဏာရပါတီပုံရိပ်ကိုပဲထိခိုက်စေလိမ့်မယ်လို့လည်းခေါင်းဆောင်ကင်မရာပြောပါတယ်။နျူကလ িয়ার ရေးနဲ့ပတ်သက်ပြီးမြောက်ကိုရီးယားအပေါ်အမေရိကန်ရဲ့တန်ခိုးပိတ်ဆို့မှုတွေနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်နေဆက်တွေပိတ်ထားတဲ့အတွက်ဆေးရုံဆောက်လုပ်ရေးပစ္စည်းတွေတင်သွင်းတာမှာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့လည်းခန့်မှန်းပြောဆိုနေကြတာပါ။အိန္ဒိယတရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကိုဗစ် -19 ဆက်ပြီးတော့ကူးစက်ပြန့်နှံ့တဲ့အချိန်ကစလို့အခုအထိနိုင်ငံထဲမှာရောဂါကူးစက်သူတယောက်မှမရှိဘူးလို့မြောက်ကိုရီးယားကပြောဆိုထားပါတယ်ရှင်။တရုတ်နိုင်ငံ Sinovac Biotech ကုမ္ပဏီကထုတ်လုပ်တဲ့အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးတက်တရအဆင့်စမ်းသပ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာစမ်းသပ်ခွင့်ပြုလိုက်ကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။တရုတ်နိုင်ငံအတွင်းရောဂါကူးစက်မှုနှုန်းတဖြည်းဖြည်းရုတ်ချလာနေတဲ့အချိန်မှာပဲ Sinovac ကုမ္ပဏီကနိုင်ငံပြင်ပမှာဆန္ဒအလျောက်ကာကွယ်ဆေးစမ်းသပ်ထံလူတွေကိုရှာဖွေနေတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ် COVID-19 တိုက်ဖျက်ရေးအမျိုးသားနည်းပညာကျန်သေးကော်မတီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာနိုင်ငံတကာကာလဝန်ရောဂါဒေသနာစင်တာ ICDDR Bangladesh ကဦးဆောင်ပြီး COVID-19 ကာကွယ်ဆေးစမ်းသပ်မှုကိုနောက်လာအတွင်းမှာပြုလုပ်သွားမယ်လို့လည်းပြောပါတယ်။ကာကွယ်ဆေးနဲ့ပတ်သက်တဲ့သုတေသနမှတ်တမ်းတွေကိုစီစစ်သုံးသပ်ပြီးမှကျင့်ဝတ်နဲ့အညီစမ်းသပ်မှုလုပ်ဖို့ခွင့်ပြုခဲ့တာဖြစ်ကြောင်း Bangladesh ဆေးသုတေသနကောင်စီ BMRC ညွှန်ကြားရေးမှူး Mahmoud Us Jahana Writer စတင်ကိုပြောပါတယ်။ဒီကာကွယ်ဆေးကိုမိမိသဘောဆန္ဒအရာပါဝင်လို့သူလူ4,200နဲ့စမ်းသပ်သွားမှာဖြစ်ပြီးစမ်းသပ်မှုတွေကိုမြို့တော်ဓာကာကCOVID-19 ကူးစက်ရေးဆေးရုံ9ခုမှာပြုလုပ်သွားမယ်လို့ Bangladesh ICDDR တာဝန်ရှိသူတဦးကပြောပါတယ်။လက်ရှိ Bangladesh နိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း 24,000 ကျော်နဲ့သေဆုံးသူက 2,600 ကျော်ရှိပါတယ်။ကမ္ဘာတဝန်းဗဏ္ဍာရေးဆိုင်ရာကုမ္ပဏီအဖွဲ့အစည်းတွေကသူတို့နဲ့အတူလက်တွဲအလုပ်လုပ်ကြနေတဲ့ဟောင်ကောင်ဗဏ္ဍာရေးကုမ္ပဏီအဖွဲ့အစည်းတွေအနေနဲ့ဒီမိုကရေစီရေးထောက်ခံတဲ့လှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်လာကြပါတယ်။တူတူအစ်ပြတ်ထမ်းလိုက်တဲ့အမျိုးသားလူ့ကျုံရေးဥပဒေနဲ့ညီစုံမှကိုဆွေးနွေးတာကြောင့်အခုလိုစစ်ဆေးမှုတွေကိုလှုပ်လာတာလို့သတင်းရင်းမြစ်တွေက Reuters သတင်းကိုပြောပါတယ်။ Credit Suisse, HSBC, Julius Baer Group နဲ့ UBS စတဲ့ငွေကြေးဆိုင်ရာအဖွဲ့အစည်းတွေဟာသူတို့နဲ့အတူလုပ်ငန်းလုပ်ကင်နေတဲ့ဟောင်ကောင်ကငွေကြေးဆိုင်ရာကုမ္ပဏီတွေနဲ့ပတ်သက်ပြီးနိုင်ငံရေးဒါမှမဟုတ်အစိုးရနဲ့ဆက်နွယ်နေမှုရှိမရှိကိုလုပ်ငန်းလိုအပ်ချက်တည်းရဲ့အနေနဲ့နောက်ကျောင်းစစ်ဆေးလာတာပါ။အခုလိုသမိုင်းနောက်ခံစစ်ဆေးမှုတွေကိုထိလှုပ်ရှားမှုလို့ခေါ်တဲ့ဟောင်ကောင်ဒီမိုကရေစီအရေးဆန္ဒပြပွဲဖြစ်ပွားခဲ့တဲ့2014ခုနှစ်ထိနောက်ကျောင်းပြန်လည်ဆုံဆန်းသွားမယ့်အခြေအနေရှိတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။အခုလိုသက်ဆိုင်ရာလုပ်ငန်းကျွဲပဲကုမ္ပဏီတွေကိုနောက်ကျောင်းစစ်ဆေးနေတဲ့သတင်းပေါ်မှာဗဏ္ဍာရေးကုမ္ပဏီတွေဘက်ကတစုံတရာဝေဖန်ချက်မပေးသလိုသက်ဆိုင်ရာတည်ယူအစိုးရဝန်ကြီးဌာနတွေကလည်းတုံ့ပြန်ပြောဆိုခြင်းမရှိဘူးလို့ Reuters သတင်းကပြောပါရဲ့ရှင်။
ဟောင်ကောင်ကဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူဂျိုးရှွဲဝေါင်းဟာစက်တင်ဘာလမှာပြုလုပ်မယ့်ဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတူဖြစ်ဝင်ရောက်ရှင်ပြန်ရွေးခံမှုလျှောက်ထားလိုက်ပြီးဖြစ်ပါတယ်။ဟောင်ကောင်မှာအသစ်ပြချလိုက်တဲ့မျိုးသားလုံခြုံရေးဥပဒေအသေးအရအတိုက်ခံကိုယ်စားလှယ်လောင်းတွေကိုပိတ်ပင်တားဆီးနိုင်ခြင်းရှိတဲ့ကြားကပဲဂျိုးရှွဲဝေါင်းကအခုလိုလျှောက်ထားလိုက်တာဖြစ်ပါတယ်
။ With the threat of being extradited to China, with the uncertainty
လူလာသူအုပ်စုတွေကကိုယ်စလေလောင်းပနာမာရွေးချယ်ပွဲတွေအလို့သဘောပြုလုပ်ခဲ့ရမှာဂျိုးရှွာဝမ်ကကိုယ်စလေလောင်းတဦးဖြစ်ထိတ်ဆုံးကရွေးချယ်ခံရတာဖြစ်ပါတယ်။သူက2014ခုနှစ်ဆန္ဒပြပွဲတွေမှာဥဆောင်ပါဝင်မှုနဲ့1002ခါကြာခံရပူပါတယ်။စက်တင်ဘာလမှာအဖွဲ့ဝင်80ပါဝင်နဲ့ဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲတွေကျင်းပတဲ့အခါနေရအများစုကိုနိုင်ရဖို့ဒီမိုကရေစီလူလာရဲ့အုပ်စုတွေကမျှော်မှန်းနေကြပါတယ်။ဒါပေမဲ့တရုတ်ပြည်မှာကြီးကဇွန်လ30ရက်နေ့ကအစ်စ်ပြတ်ထမ်းလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဒီမိုကရေစီလူလာသူကိုယ်စားလှယ်လောင်းတွေကိုတားမြစ်နိုင်ခြင်းရှိတဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။အဲ့ဒီဥပဒေအရအမျိုးသားလုံခြုံရေးကိုအန်ဒီရဲ့ပြည်ရဲ့အပြစ်ရှိသူဘယ်သူမှမဆိုရေကောက်ပွဲဝင်ဖို့အရေးအသွေးမပြည့်နေဘူးလို့ပြောဆိုထားပါတယ်ရှင်။တို့ရရှင်များရှင်တင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံအကြားအပြန်အလှန်ပြောဆိုနေကြပေမဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတော့ဗင်မလိုက်မူတန်ရက်တီမဲ့အကြောင်းတုံ့ပြန်လိုက်တာကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါမြန်မာနိုင်ငံအရေးပါတရုတ်နိုင်ငံရဲ့ဆောင်ရွက်ချက်တွေအပေါ်အမေရိကန်တန်ယုံအကြီးအကဲကမကြာသေးခင်ကပဲထိုးနှက်ဝေဖန်ပြောဆိုလိုက်တဲ့အပေါ်တရုတ်နိုင်ငံကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။အင်အားကြီးညံနိုင်ငံအကြားတန်တပန်ရေးအရအခြေတင်ဖြစ်စရာတွေပေါ်ပေါက်နေပေမဲ့မြန်မာနိုင်ငံအနေနဲ့ကတော့လက်ရှိနိုင်ငံခြားရေးမူဝါဒအတိုင်းဆက်လက်ရည်တည်နေဆဲဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုအခုလိုပြောပါတယ်
လွတ်လပ်ပြီးတကြွရတဲ့ပြန်လိုက်တဲ့နိုင်ငံမူဝါဒနဲ့ဤဆက်လက်ကျင့်သုံးနေအင်းကြီးနိုင်ငံနေနဲ့ဆက်ဆံရတဲ့အလေးထားပါတယ်။အရှိရဲ့အနောက်ရည်တော့မဟုတ်ပါဘူးနော်။နိုင်ငံတော်နဲ့ချစ်ကြည်ရင်းနေတဲ့ဆက်ဆံရေးကိုကျွန်တော်ရဲ့နိုင်ငံမူဝါဒနဲ့ဒီဆောင်ရွက်နေတဲ့နိုင်ငံလိုက်နေကျင့်သုံးနေတဲ့တိုင်းမှာဖြစ်ပေါ်တော့ဒီပြည်နိုင်ငံနဲ့မဆိုဆက်ဆံကောင်းအောင်ချစ်ကြည်ရင်းနေတဲ့ဆက်ဆံရေးထူထောင်ထားတယ်။ဒါပေမဲ့ဒီကိစ္စတော့သူတို့ရဲ့တန်ယုံရဲ့သဘောထားကိုထုတ်ပြန်ပြီးတော့ပြောကြတာပေါ့နော်။ဒါပေမဲ့ကျွန်တော်လည်းကြီးရုံတော့ဆက်ဆံတော့တင်ပြထားပါတယ်။
မြန်မာနိုင်ငံခြေဆိုင်အမေရိကန်တန်ယုံယာယီကြာဝင်ကန်ဂျော့ချ်စီဘလီရဲ့သဘောထားအမြင်ဆောင်ပါမှာတော့တရုတ်နိုင်ငံရဲ့လုပ်ရက်တွေကြောင့်အင်းဒီချင်းမြန်မာနိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုထိခိုက်နေတယ်ဆိုပြီးရေးသားထားတာပါကျောင်းနိုင်ငံကစီးပွားရေးလုပ်ငန်းတွေကြောင့်မြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်နဲ့လူမှုဘဝတွေထိခိုက်နစ်နာကြောင်းလည်းပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့အမေရိကန်တန်ယုံယာယီတာဝန်ခံရဲ့ရေးသားချက်ဟာအမေရိကန်ကအရှိတောင်အာရှမှာတန်တမာရေးအရခြေလှမ်းတစ်ပြင်လာတာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်
။အမေရိကန်အစိုးရအနေနဲ့ဒီအရှိတောင်အာရှဒေသမှာဒီတရုတ်နဲ့ပတ်သက်တဲ့ဆက်ဆံရေးဆိုင်ရာခြေလမ်းတစ်ခုကိုအစပြုကိုဥတည်လိုက်တယ်လို့မြင်ပါတယ်။တနည်းအားဖြင့်တော့ဒီအရှိတောင်အာရှနိုင်ငံတွေအပေါ်မှာတရုတ်နိုင်ငံရဲ့နိုင်ငံရေးအရစီးပွားရေးအရကျွမ်းမှုတွေကိုရှော့ချနိုင်ဖို့တန်းတန်းနိုင်ဖို့ရည်ရွယ်တဲ့ခနဦးခြေလမ်းတစ်ရပ်ဖြစ်လိမ့်မယ်လို့သုံးသပ်ပါတယ်။
အမေရိကန်တန်တမာရဲ့ရေးသားချက်အပေါ်မှာတော့တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအဆင်ပြေနေတာကိုမနာလိုမရှုစိတ်နဲ့လုပ်ရအဖြစ်မြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့ပါတယ်။တရုတ်မြန်မာဆက်ဆံရေးကိုထိခိုက်အောင်ကြိုးပမ်းတဲ့အမေရိကန်ရဲ့လုပ်ရတွေဟာအောင်မြင်မှုရရှိမှာမဟုတ်ကြောင်းလည်းတရုတ်တန်ယုံထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။နိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းကအင်အားကြီးနှစ်နိုင်ငံအကြားတန်တမာရေးကျင်းပမှုတွေကြားမှာမြန်မာနိုင်ငံအနေနဲ့ဆက်ဆံရေးမှာသတိထားဖို့လိုမယ်လို့သုံးသပ်ပါတယ
်တရုတ်ပြည်သူတမန်နိုင်ငံဟာအင်းကြီးချင်းမဟာအင်အားကြီးနိုင်ငံဖြစ်တယ်လို့ဒီမြန်မာနိုင်ငံထဲမှာလည်းတရုတ်နိုင်ငံရဲ့ဒီစီးပွားရေးလုပ်ငန်းတွေစီမံကိန်းတွေအများကြီးရှိတာလေဆိုတဲ့အကြောင်း တော့အမေရိကန်ပြည်ထောင်စုဟာဆိုလို့ရှိရင်လည်းကျွန်တော်တို့နိုင်ငံဒီမိုကရေစီအပြောင်းအလဲအတွက်ကိုအင်မတန်မှအရေးကြီးတဲ့အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုနဲ့အတူနော်ဒီမိုကရေစီပြည်ထောင်အောင်လဲရေးကိုဆက်ပြီးပေါ်ဆောင်မှုလိုအပ်နေတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီနိုင်ငံလုံးနဲ့ဆက်ဆံရေးကိုအပြောင်းအလဲရှိရှိသူလဲနိုင်ကိုလဲနိုင်တော့ပြည်သူလူထုလည်းအကျိုးရှိမဲ့ဘက်ကနေဥတည်ပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်
မြန်မာနိုင်ငံရဲ့အဓိကကုန်သွယ်ပတ်နိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံဟာအရင်တုန်းကမြန်မာဆက်ဆိုးရွေလက်ထက်ကလေးကနိုင်ငံရေးစီးပွားရေးအရဩဇာညောင်းတယ်လို့အများကယူဆခဲ့တာပါမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာလဲတရုတ်နိုင်ငံကဆက်ဆံရေးတိစောက်ဖို့ကြိုးပမ်းတာတွေရှိခဲ့တယ်လို့တရုတ်သမ္မတရှီကင်းပင်ကိုယ်တိုင်လည်းဒီနှစ်ဇန်နဝါရီလထဲမှာမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးခီးစဉ်အတွင်းတရုတ်နိုင်ငံရဲ့ခပလန်းစီမံကိန်းနဲ့ပတ်သက်တာတွေအပါအဝင်သဘောတူညီချက်33ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။မြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာရေကြီးနိုင်တဲ့အန္တရာယ်သတိပေးနေချိန်မှာပဲမန္တလေးတိုင်းမှာရေထင်းတကချိုးပေါက်ရာကဒေသခံတွေဘေးလွတ်ရာပြောင်းရွှေ့နေရတဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။မန္တလေးတိုင်းအမရပူရာမြို့နယ်မန္တလေးစခိုင်းကမ်းသာလမ်းမှာရှိတဲ့ရွှေခဲရေထင်းစရာမနေ့ကတနင်္ဂနွေညမှာချိုးပေါက်ပြီးအေယာရီမြည်ရေစီးဝင်လာတာကြောင့်အနီးအနားကဒေသခံတွေကုန်းမြင့်ပိုင်းစီရွှေပြောင်းနေကြပါတယ်။ဒီကနေ့မိုးလွယ်ပိုင်းအထိရွာလေးရွာမှာရေဝင်နေတာကြောင့်ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာတိတ်ရှောင်နေရတယ်လို့လည်းရွာပုံလူမှုကွန်ရက်အသင်းကကိုကျော်စင်ထွန်းကဖူယိုအေကိုပြောပါရယ်။
ဒီရတော့တော်တော်တိုးနေရမယ်မှာဒီကမှလောကလိုပဲတို့ပုံမြင်အောင်လောဆွေးနေကြတာပေါ့တို့သင်္ကန်းလေးတော့ဒါလေးလိုကဲသေးစကားလိုလောဆွေးနေကြတို့တို့ဒီဒရိုင်းလမ်းမှာဖျောင်းဝင်းနေတယ်မှာသားရယ်ခွင်းချောင်းဝင်းနေဖျောင်းဝင်းနေဆွေးနေစကားဖွင့်လူတွေပြောတော့မရှိသေးဘူးလားဒီပွဲတော်ကျွန်တော်တို့မနေ့3နိုင်စီကျွန်တော်တို့ဒီမှာသတမ်းပိုင်နေတဲ့ချိန်မှာတော့ဒီမဝင်သေးဘူးမနေ့ဆယ်လိုက်တော့မှရေးဆောင်ဝင်တာ
ဒီကနေ့နေ့တဲ့ပိုင်းအထိကင်းစည်ရေးစခန်းမှာရောက်ရှိနေသူခံမှန်းချီရဆိုလူ4000လောက်ရှိမယ်လို့လဲလူမှုဝန်ထမ်းကင်းစည်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ညည်ရေးဝင်ရောက်တာကိုဟန်တားနိုင်မှုအတွက်ကြောက်ကြီးချရည်ထင်းတဲ့လုပ်ငန်းတွေကိုဒီနေ့နေ့တဲ့ပိုင်းကစဆောင်ရွက်နေပြီဖြစ်ကြောင်းအစိုးရပိုင်းသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်
။အခုကျွန်တော်တို့တဲအိတ်ကြီးတိန်းတုံးတဲ့လူပါဘိုးပေါ့နော်တဲအိတ်ကြီးလုပ်နေတယ်အခုအဲ့ဒါကတော့ဒီကြားနေတော့ဒီကန့်လန့်ပြတာကိုမကြုံအောင်ဆိုပြီးတော့ကျွန်တော်တို့ဒါဆောင်ရွက်တဲ့ကိစ္စပေါ့ဒီပောက်တဲ့ကိစ္စအတွက်ကတော့သက်ဆိုင်ရာဌာနဆိုင်ရာတွေကနေပြီးတော့ဒီအတွက်ကိုကြောက်အိတ်ကြီးချဖို့အတွက်ကိုစီစဉ်ဆောင်ရွက်နေတယ်ပေါ့နော်
ဒီချိန်ထဲမှာပဲမိုးလေဝသနဲ့စလားပေးတာညွှန်ကြားမှုဦးစီးဌာနကလည်းအေယာဝတီမြေကြီးဟာနောက်နှစ်ရက်အတွင်းမှာစိုးရိမ်ရေမှတ်ရောက်လာနိုင်တာကြောင့်မြေကမ်းဘေးနဲ့မြေနေပိုင်းတွင်နေထိုင်သူတွေကိုတတိထားကြဖို့နှိုးဆော်ထားပါတယ်။အေယာဝတီနဲ့ချင်းနှင်းမြေအထက်ပိုင်းဒေသတွေမှာဒီအပိုင်းအတွင်းမိုးများတဲ့အတွက်ကြောင့်မလို့စိုးရိမ်ရေမှတ်အထိရောက်ခဲ့တာတွေရှိခဲ့တာကြောင့်မြေချောင်းတစ်လျှောက်မှာလည်းတတိထားကြဖို့မိုးလေဝသနဲ့စလားပေးတာညွှန်ကြားမှုဦးစီးဌာနကလက်ထောက်ညွှန်ကြားမှုဦးမျိုးထွန်းဦးကပြောပါတယ်။
ဒီမန္တလေးတို့စကိုင်းတို့မြင်းမူတို့ပခုတ်ကူတို့ညောင်ဦးတို့ပေါ့နော်ဒီစကန်တွေကဒီစိုးရိမ်ရေမှတ်ကိုရောက်ဖို့ဟာဆိုရင်ကျွန်တော်တို့ကနှစ်ပေကနေသုံးပေလောက်အလိုတိရှိနေတာကိုလည်းတွေ့ရတယ်လေတွေ့ရတယ်ဆိုဒီအတွက်ကြောင့်ဒါရေကန်လည်းကောင်းနေပြီပေါ့ဒုတိယအထပ်ပြီးတော့ဒါကျွန်တော်တို့ကတတိယဆယ်ဆက်မှာမိုးရီယာကောင်းလာခဲ့မယ်ဆိုရင်ဒီအောက်ဘက်မှာလည်းရေရေကန်ကောင်းနေတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီအယောက်ဒီမြစ်အောက်ပိုင်းစကန်တွေဟာဆိုရင်လည်းအဓိကဒီမြို့တွေပေါ့ရေကန်သားမှာရှိနေတဲ့မြို့တွေကတတိထားတင်တယ်ပေါ့နော်
ကချင်ပြည်နယ်မှာလည်းမနေ့တုန်းကမိုးသည်ထန်မှုကြောင့်မြကြီးနားခရိုင်ကမိုင်တီမြို့နယ်ကဝိုင်းမော်စတုံးကမိုင်တီကားလမ်းမှာကြီးပြီးကမ်းမမြေပြိုကျမှုဖြစ်ပွားခဲ့တာကြောင့်စတုံးမြို့ဝင်ကိန်းမှာရင်အသွားလာရပ်ဆိုင်ထားရကြောင်းလည်းပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်ဖားကန်မြို့နယ်မှာလည်းလူပေါင်း200ကျော်တိကျထိခိုက်ခဲ့တဲ့မြေပြိုကျမှုကြောင့်ကြုံခဲ့ရတဲ့ဝေခါမှာပဲဒီကနေ့မနေ့အစောပိုင်းတော့ကမြေပြိုကျမှုထပ်မံဖြစ်ပွားရတာနေတချို့ပျက်စီးသွားခဲ့ပေမဲ့ထိခိုက်သေးဆုံးမှုတော့မရှိခဲ့ပါဘူးရှင်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ကဲယောဂအရေးပေါ်ကာလအတွင်းထိုင်းနိုင်ငံမှာပြိမ့်မိနေတဲ့မြန်မာပါဝင်နိုင်ငံသားတွေရဲ့ပြည်ဝင်ခွင့်ဗီဇာတက်တန်းကိုစက်တင်ဘာလ26ရက်နေ့ထိတက်တန်းတိုးပြီးမဲ့အကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကကြေညာလိုက်တာပါဗီဇာတက်တန်းကုန်တဲ့နိုင်ငံသားတွေအနေနဲ့မိမိရောက်ရှိနေကြတဲ့နေအိမ်ကလူဝင်မှုကြီးကြပ်ရေးရုံးတွေမှာတွားရောက်ဆက်သွယ်လျှောက်ထားနိုင်တယ်လို့တက်နိုင်သမျှအမြန်ဆုံးဆက်သွယ်ကြဖို့ထိုင်းလူဝင်မှုကြီးကြပ်ရေးအကြီးအကဲစွန်ဖုံးချင်တူဝန်ကတောက်ကြနီးကထိုင်းတောင်ပိုင်းအပန်းဖြေဒေသဖူးကက်ခရိုင်ကိုလာရင်းနဲ့ပြောဆိုသွားတာပါ
ဒီအတွက်မြန်မာလူသမားတွေပါဝင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလည်းဗီဇာတက်တန်းတိုးခွင့်ရလာမှာဖြစ်ကြောင်းအလုပ်သမားကူညီအဖွဲ့တစ်ခုဖြစ်တဲ့ ASC ဗီဇာပေါင်းစုံပေါ့နော်ကျွန်တော်တို့ထိုင်းနိုင်ငံရောက်မြန်မာလူမားတွေကင်ဆောင်တာမြန်မာနိုင်ငံသားတွေကင်ဆောင်တာတဲ့ဗီဇာပေါင်းစုံကိုကျွန်တော်တို့ကလာမဲ့ကျွန်တော်တို့အောက်ကုတ်တရက်နေ့ပေါ့နော်လာမဲ့ရှင်းလာပိုင်းအခုလာမဲ့ရှင်းလာပိုင်းတရက်နေ့ကနေပြီးတော့ကျွန်တော်6လပိုင်း27ရက်နေ့အထိကျွန်တော်တက်တန်းနေတိုးပေးမယ်ကျွန်တော်တို့ထိုင်းရောက်မြန်မာနိုင်ငံသားတွေရဲ့ဗီဇာအမျိုးမျိုးကိုကျွ ိုးပေးမယ်အဲ့ဒီနောက်ပိုင်းကျွန်တော်တန်းလာမတိုးတဲ့လူတွေကိုတော့ကျွန်တော်တို့စာအုပ်တွေပြီးသားတွေကို blacklist ပေးမယ်ဆိုပြီးတော့ကျွန်တော်တို့ထိုင်းလာဝကနေပြီးဒိန်းထုတ်ပြန်လာတယ်ပေါ့နော်အဲတန်းတွေကိုအစားပိုင်းဒီကိုဗစ်ကာလမလို့အတလတလနဲ့တန်းတွေတိုးတိုးပေးလာတယ်ပေါ့နော်အဖြေကျော့ပေးလာတယ်အခုကတော့တရားဝင်တန်းတိုးပေးပြီးဗီဇာကိုအဲ့တော့ကျွန်တော်တို့ရပောင်းကလည်းကျွန်တော်တို့တစ်လနဲ့26ရက်ပေးရတယ်။ထိုင်းအောင်မြန်မာလို့မြန်မာနိုင်ငံသားတွေအနေနဲ့ကျွန်တော်တို့ဒီဗီဇာတက်တန်းတွေအချိန်မီတိုးကြပါလို့ကျွန်တော်ကဟိုပြောကြားခြင်းပါတယ်
။ဗီဇာတက်တန်းတိုးမဲ့နိုင်ငံသားတွေအနေနဲ့ဘာကြောင့်ပြိမ့်မိနေတယ်လဲဆိုတာကိုတော့အကြောင်းပြချက်နဲ့ရှောက်ထားရမယ်လို့ဆိုပါတယ်။တကယ်လို့နိုင်ငံသားတွေဟာတတ်မှတ်ချိန်ကာလအတွင်းသတင်းပေးဖို့ရှောက်ထားဖို့ပြက်ကွက်ခဲ့မယ်ဆိုရင်စက်တင်ဘာလ26ရက်နေ့နောက်ပိုင်းမှာတရားမဝင် blacklist အမိမဲအဖြစ်စရင်သွင်းခံရမှာဖြစ်ပါတယ်ထိုင်းနိုင်ငံအတွင်းကနေနေရပြန်ဖို့အတွက်လေကြောင်းလိုက်မရှိလို့အခက်အခဲရှိနေသူတွေတချို့နိုင်ငံတွေကလည်းကိုဗစ်ကာလမှာအကြောင်းမျိုးမျိုးကြောင့်ပိတ်ဆို့ထားတာတွေကြောင့်နိုင်ငံရင်းကိုပြန်မရတဲ့နိုင်ငံသားတွေအတွက်ကာလတူနေထိုင်ခွင့်ဗီဇာပေးဖို့အတွက်လည်းလွှတ်တော်အစည်းအဝေးမှာတင်ကြမှာဖြစ်တဲ့အကြောင်းလဝကဘူရိုအကြီးအကဲဒုဗိုလ်ချုပ်စွန်ဖုံးကပြောဆိုထားပါတယ်ကိုဗစ် -19 ရေးပေါ်ကာလအတွင်းအကြောင်းမျိုးမျိုးကြောင့်ထိုင်းနိုင်ငံအတွင်းဆက်လက်နေထိုင်ကြတဲ့မြန်မာအပါဝင်နိုင်ငံသားတွေ9သိန်းလောက်ရှိမယ်လို့လည်းထိုင်းဆိုရကခန့်မှန်းထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပြဖို့နေရပ
ါ။အခိုင်နောက်ပိုင်းမှာလက်နက်ပဏိပခတ်တွေကြောင့်မူစဘမ်စိုက်ပျိုးနိုင်တဲ့လေကတွေပြီးကလေးနှစ်ကထက်ထတ်တိုးလာတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါစိုက်ပျိုးနေငပန်းလုံငန်းကိုအဓိကလောက်ကန်ကြတဲ့ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်ဒေသခံတွေနေရာဆုံးခွာထွက်ပြေးနေရတာကြောင့်မူစဘမ်စိုက်ပျိုးနိုင်တဲ့လေကတွေများပြားရှိနေပါတယ်။ပြီးကြတဲ့နေ့ကရခိုင်နောက်ပိုင်းမှာအေက2သိန်းကျော်လောက်မူစဘမ်စိုက်ပျိုးနိုင်တယ်လို့တိုက်ပွဲတွေကြောင့်မူစဘမ်စိုက်ပျိုးနိုင်တဲ့လေကပေါင်း9000ဝန်းကျင်လောက်ရှိတယ်လို့ရခိုင်ပြည်နယ်တောင်တူလေသမားတမကဥက္ကဋ္ဌဦးကျော်စံကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့စစ်တမ်းအရာအေက9000ကျော်လောက်ရှိခဲ့တယ်ပေါ့။အဲ့ဒါဒီစစ်ပေးကြောင်မထွက်ရနိုင်တဲ့ဟိုပေါ့မရေးသိနိုင်တဲ့ဧကပေါ့အကုန်လုံးကတော့ကျွန်တော်တို့ကဧက2သိန်းဝန်းကျင်လောက်ကျွန်တော်တို့ဟိုသိနိုင်တဲ့အနေအထားမရှိခဲ့ဘူးမနေ့ကလေအကုန်လုံးပေါ့တသိန်းခွဲကတော့ကျန်တဲ့တသိန်းခွဲကတော့ဒီအကြောင်းမျိုးကြောင့်ပေါ့အကြောင်းမျိုးကြောင့်ဆိုတဲ့ဒီမှာကျွန်တော်တစ်တန်းရဆိုရင်ဟိုမှာတိနံအခွတ်တိုးဟိုရော့ကြတဲ့အတွက်ကြောင့်နောက်ပြီးတော့ရှေ့ခွဲမရှိတဲ့အတွက်ကြောင့်နောက်ပြီးတော့ဒီကျွန်တော်ဒီဟိုပေါ့တတူဟိုလွှမ်းမိုးတဲ့အတွက်ကြောင့်ကျွန်တော်စိတ်စဘာအဆင်မပြေတော့ဘူးဟိုတဲ့ရင်ကျွန်တော်ရှုံတယ်ပေါ့ရှုံပေါ်တယ်ပေါ့နော်အဲ့လို data တွေကျွန်တော်တော်တော်များရှိခဲ့အကုန်လုံးကတော့ဧက2သိန်းအဲဝန်းကျင်လောက်ကျွန်တော်မတိုက်နိုင်သေးဘူ
းလက်ရှိချိန်မှာလေရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်စပန်းစိုက်ပျိုးနိုင်တာနဲ့ပတ်သက်လို့စစ်တမ်းကောက်ယူနေပြီးရတိတော်မျိုးနယ်မှာအများဆုံးဖြစ်ပါတယ်ရတိတော်မျိုးနယ်ကြောက်တန်းတိုက်နယ်မှာကျေးရွာ40လောက်ကဒေသခံတွေထွက်ပြေးနေရပြီးလေယာဉ်လုံငန်းကိုဆွန့်ကျင်ခဲ့ရတယ်လို့ဦးကျော်စံကပြောပါတယ
်အဓိကတော့ကျွန်တော်တို့ဒီမြစ်မှာဆိုတဲ့ရတိတော်ကတော့ပို့ဆူသွားတယ်အခုလေဒီရတိတော်ပါဆိုရင်ကျွန်တော်ကြောက်တဲ့နေမြေတစ်ခုလုံးကရွာပေါင်း list တွေဆိုတာလုံးဝကိုလုံးဝကိုအိုက်ချက်လို့မရတဲ့အနေထားပေါ့အဲ့လိုပုံစံမျိုးလုံးဝတိတိကျကျနေပေါ့တခြားမျိုးတွေလည်းရှိပါတယ်ကိုသီးတော်တို့ဆိုရင်လည်းကျွန်တော်တို့အိတ်ပန်းအဲတခုတည်းကျွန်တော်တို့တိုက်နေတဲ့အနေထားမရှိဘူးမနေ့ကဆိုတော့ဒီမှာဆိုရင်ကျွန်တော်တို့ပုံသားကျွန်တော်တို့ပုံမှာဆိုရင်ကြောက်ကြောမြောက်ဟိုမင်းများမြေပေါ်အဲတောက်လျှောက်တော့အဲတောက်တော့မှာတော့ကျွန်တော်တို့ကဟိုတိတ်ကွေးနဲ့ဆက်ဆက်တဲ့နေရာဒေသကြီးတော်တော်များများကတော့ဒီအွန်လိုင်းချူတည်ကြတယ်မသိနိုင်ဘူး
ကျေးတောင်မြို့နယ်တာစီကုန်းချေးရွာကလေသမားတူကတော့တိုက်ပွဲတွေကြောင့်ထွက်ပြေးနေရပြီးလေယာဉ်လုံငန်းကိုဒီတိုင်းထားခဲ့ရတယ်လို့ပြောပါတယ်
။ဒီကျေးတောင်မြို့နယ်မှာလေမထွန်ရတဲ့ချေးရွာတွေကနေပြီးချေးရွာဟိုကွန်လို့ထွန်ရတယ်လေဒါပေမဲ့အကုန်လုံးတော့မထွန်ရဘူးပေါ့။ဆ
ကျွန်တော်လေးကွန်ပျူတာရင်းနဲ့အထက်ကြီးမျိုးမျိုးကျွမ်းရအောင်ဗျာဒီအထက်ကြီးကျွမ်းရတာကတော့၉၀၀ကျော်ရှိတယ်ညနေ၃ပတ်ပဲကခိုင်ဒီဗင်လေလို့မှာမုစဘတ်ဆိုင်ဧကပေါင်းစေသိန်း၄၀၀ရှိနေပြီတေဧကကိုစဘာတင်၆၀၅တင်ခိုင်ထွန်းလုံးရှိတယ်လို့အစိုးရစစ်တမ်းတွေမှာတွေ့ရပါတယ်လက်ရှိချိန်မှာစဘာထွန်းလုံးတွေလေးကျဆင်းနေတယ်လို့တောင်သူလေးတမတမကဥက္ကဋ္ဌဦးကျော်စံကပြောပါတယ်ပ ကျွန်တော်တဝက်နီးပါးကျွန်တော်ရေးကြတော့တာကိုတွေ့ရတယ်။အဲတွေ့ရရင်တော့ကျွန်တော်ကစပါတင်တင်းပေါင်းတင်း380ဝန်းကျင်လောက်ပဲကျွန်တော်တို့ဖိတ်တာကိုတွေ့ရတယ်အဲ့ဒီခန်းပေါ်တော့အဲဆိုတော့တဝက်နီးပါးကိုကျွန်တော်ရေးကြတော့တဲ့အနေသားရှိတယ်။အဲဆိုတဲ့အတွက်ကြောင့်ဒီနေ့ကကျွန်တော်အဲ့ဒီအကျိုးဆက်ကိုကျွန်တော်တောင်းတူရတော်များများခံစားရတယ်။အဲရှင်နွန်ပါမုံတန်နဲ့ကျွန်တော်ကြွမှရတယ်။နောက်မြင့်မှလည်းကျွန်တော်ဒီချက်မကပို့တူလန်နေတဲ့အနေသားရှိတယ်ဆိုတော့ကျွန်တော်တွေ့နေရတယ်ပေါ့။
ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတွေကြောင့်စစ်နယ်ရဲခါပြက်လက်မှုတွေနဲ့အိုးအိမ်ဆုံးခါထွက်ပြေးနေရတဲ့အခြေအနေပိုဆိုးလာမှာဆိုရင်ကြောင့်ပြည်ထောင်စုကုန်ပိုင်းမှာပဲနိုင်ငံတကာအကူအညီပေးရေးအဖွဲ့20ကလည်းပူးတွဲကြေညာချက်ထုတ်ပြန်တည်ပြီးထားပါတယ်။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတည်ပြီးပို့ထားတာပ
ါ။မြန်မာပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ video ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရေးကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင်famisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view famis news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောင်းဆိုနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ကျွန်းကျွန်းဆိုင်နိုင်ငံတွေကလူသန်းပေါင်းများစွာအတွက် COVID-19 ကပ်ရောဂါနဲ့ဆက်နွယ်ပြီးငတ်မုတ်ခံပါမှုနဲ့ရောဂါဘေးရရဲ့အန္တရာယ်နဲ့ရင်ဆိုင်နေရကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောကြပါတယ်။ဒီကြောင်ကုလဌာနချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Slime ပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါ။ကမ္ဘာအစင်းရဆုံးတဲ့ COVID-19 ကပ်ရောဂါဘေးဒဏ်ကိုအခမ်းအနားဆုံးတိုင်းပြည်တွေကစံပေါင်းရာနဲ့ချီတဲ့လူတွေကိုကူညီဖို့လိုအပ်တဲ့ American Dollar Billion 10ကျော်ထည့်ဝင်ကြဖို့ကုလသမဂ္ဂအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အခုနောက်ဆုံးတွက်ချက်ထားတဲ့ဒီပမာဏတွေကတဝက်နီးပါးဟာအစားအစာတွေထောက်ပံ့နိုင်ဖို့ဖြစ်ပြီးနောက်ထပ်သန်း900ကတော့ငတ်မှုခံပါမှုကာကွယ်ရေးအတွက်အသုံးပြုသွားဖို့ပါ။ဒါပေမဲ့လေ COVID-19 ကပ်ရောဂါဘေးဆိုင်ရာအသုံးစရိတ်အဖြစ်ပြီးခဲ့တဲ့မတ်လထဲမှာကုလသမဂ္ဂကပထမဆုံးအကြိမ်ကမ္ဘာလူသားချင်းစာနာမှုအကူအညီအစီအစဉ်3မျိုးအတွက်အမေရိကန်ဒေါ်လာ1ဘီလီယံတောင်းခံခဲ့ခြင်းကစလို့နိုင်ငံတကာရဲ့တုံ့ပြန်မှုကအားရစရာမရှိခဲ့ပါဘူး။အမေရိကန်ဒေါ်လာ 10.3 ဘီလီယံလိုအပ်တဲ့အထက်က 1.9 ဘီလီယံသာအလွန်ငွေရရှိခဲ့ပါတယ်။ကမ္ဘာမှာငတ်မှုခေါင်းပါမှုအန္တရာယ်နဲ့ရင်ဆိုင်နေရတဲ့အခြေအနေကိုကမ္ဘာ့စားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ဒါရိုက်တာဒေးဗစ်ဘေးစလီကသတိပေးလိုက်တဲ့အကြောင်း WFP ရဲ့ပြောခွင့်ရအဲလစ်ဘက်ဘိုင်ယပ်စ်ကအခုလိုပြောပါတယ
် Millions of the world's very poorest family have been forced even closer to
ကမ္ဘာ့အစီအစဉ်တိုင်းပြည်တွေကမိသားစုတွေဟာသင်မင်းနှခမ်းဝကိုရောက်လူနေပါပြီလူအသက်ပေါင်းများစွာဟာကြိုတင်တွက်ဆလို့မရတဲ့အခြေအနေနဲ့ပျက်စီးနေကြရပါတယ်အခုခါမှာငတ်ဘေးဆိုင်နေတဲ့လူပေါင်း138တန်းကိုအစားအစာထောက်ပံ့ပေးခြင်းအပြင်အဆိုးဆုံးအခြေအနေကိုမရအောင်ကာကွယ်ဖို့ WFP ကစီစဉ်ဆောင်ရွက်ပေးနေပါတယ်လို့သူကပြောတာပါ COVID-19 ကပ်ရောဂါဘေးဟာကလေးတွေပေါ်မှာနီလန်မျိုးစုံနဲ့ရိုက်ခတ်နေပြီးဒီအခြေအနေဟာကြာရှည်ပြီးတော့မူလအခြေအနေတိုင်းပြန်မဖြစ်နိုင်တဲ့အကျိုးဆက်တွေဖြစ်ပေါ်စေလိမ့်မယ်လို့ Johns Hopkins Bloomberg စီတက္ကသိုလ်ပြည်သူ့ကျန်းမာရေးဌာနကခန့်မှန်းထားတဲ့အကြောင်း UNICEF ရဲ့ပြောခွင့်ရ
မာရီစီမာကာဒိုကပြောပါတယ်။ဒီလလချက်မှာလာမယ့်6လအတွင်းကျိုတင်ကာကွယ်နိုင်ပါရဲ့နဲ့နေ့စဉ်ကလေး6000ဟာတည်ဆုံးနိုင်တဲ့အကြောင်းဖော်ပြထားပါတယ်
။ The data from the first 4 months of 2020 already show a substantial drop in the number of children completing 3 doses of the vaccine.
2020ပထမ4လပတ်အစည်းအဝေးအရကလေးပေါင်းများစွာအတွက်စုံစုနာမိခိုင်ယောဂနဲ့ကျန်းမာချောင်းဆူယောဂတွေအတွက်ကာကွယ်ဆေး3ချိန်အပြည့်အဝပေးနိုင်ခဲ့ပါတယ်။ဝက်သက်ကာကွယ်ဆေးလုပ်ငန်းတွေဟာဆိုရင်အခုအချိန်30လောက်အနည်းဆုံးဖြတ်ထားရပါတယ်။ဒါကြောင့်2020နဲ့8လမယ့်နှစ်တွေမှာဒီယောဂါတွေအကြီးအကျယ်ဖြစ်လာနိုင်ပါတယ်လို့သူကပြောတာပါ။ဒီကယောဂါတွေဟာပညာသင်ကြားရေးမှာလည်းအကြီးအကျယ်ထိခိုက်နေပြီးနိုင်ငံပေါင်း150ကျော်ကကျောင်းတွေပိတ်ထားရတာဟာကလေးပေါင်း 1.2 ဘီလီယံနီးပါးအပေါ်မှာတက်ရောက်မှုရှိနေပြီးစိတ်ပိုင်းဆိုင်ရာအရာထိခိုက်မှုစိတ်ဖိစီးမှုတန်းခံစားကြရတာတွေလည်းအများအပြားရှိနေတဲ့အကြောင်း UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ကြည်မှုဆိုင်ရာအဖွဲ့ကခန့်မှန်းထားပါတယ်။ကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့ရဲ့တခြားလေ့လာချက်တွေမှာလည်းတန်ပေါင်းများစွာသောမိန်းကလေးနဲ့အမျိုးသမီးတွေဟာ COVID-19 ကပ်ရောဂါကြောင့်အသွားအလာတွေပိတ်ဆို့ကန့်သတ်ထားတဲ့ကာလအတွင်းအကြမ်းဖက်ခံကြရကြောင်းဖော်ပြထားပါတယ်ရှင်။ကျွန်မခွာညိုပါ။
ယူအမေရိကန်ပန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့ COVID-19 အလွန်ကာလမှာတော့ online ရောင်းဆိုင်တွေရဲ့ရောင်းအားဟာထက်မှတ်ထားတာထက်ပိုမြင့်တက်လာခဲ့တယ်လို့ online ရောင်းဆိုင်မြင့်စီကတည်ရပါတယ်။ဘယ်လိုကြောင့်ဖြစ်လာသလဲဆိုတာကိုကြည့်ကြရအောင်ပါ။ကိုဗစ်ကာလစတေးဟုံးကာလတွေကစတင်လိုက်တဲ့အွန်လိုင်းရောင်းဆိုင်လေးတွေက Facebook ကိုအသုံးပြုပြီးတော့အွန်လိုင်းအရောင်းဝယ်လုပ်တဲ့အဓိကစည်းကွက်တစ်ခုဖြစ်လာခဲ့ပါတယ်။မြန်မာနိုင်ငံမှာအွန်လိုင်းကိုအဓိကသုံးစွဲကြတဲ့သူတွေထဲမှာလူငယ်နဲ့လူလယ်ပိုင်းကအများဆုံးဖြစ်နေတဲ့အပြင်လူကြီးပိုင်းတွေကလည်းစတေးဟုံးကာလတွေမှာလိုအပ်တာတွေကိုအွန်လိုင်းကနေမှာယူသုံးစွဲလာကြတဲ့အတွက်အွန်လိုင်းစည်းကွက်ကအရင်တုန်းကထက်ပိုပြီးတော့ကျယ်ပြန့်လာခြင်းဖြစ်တယ်လို့သိရပါတယ်။ခုချိန်မှာအွန်လိုင်းဆိုင်တွေကနေဝယ်ယူအားပေးနေတဲ့မဲ့ယတနာပန်ကသူမအနေနဲ့အွန်လိုင်းကနေဈေးဝယ်ဖြစ်တဲ့အကြောင်းကိုခုလိုပြောပြပါတယ်
။ COVID-19 ဖြစ်သွားတဲ့ကာလမှာလူတိုင်းအပြင်ကိုမထွက်ခဲ့တဲ့အတွက်ကြောင့်မလို့လိုအပ်တဲ့ပစ္စည်းများများလိုင်းပေါ်နေပြီးတော့အခုဆိုရင်ရောင်းကြတယ်။ရောင်းကြတဲ့ခါကျတော့ပို့ပြီးတော့လည်းလိုင်းပေါ်မှာရောင်းတဲ့ဟာတွင်ကျေလာတယ်။ပို့ပြီးတော့လည်းများလာတယ်။အဲ့ဒီအတိုင်းအတာတစ်ခုမှကျတော့ပို့ပြီးတော့အရှင်မတွေအတွက်လည်းအဆင်ပြေတယ်။အဲ့ဒီမှာနေရသူတွေပို့ပြီးတော့အဆင်ပြေပါတာပေါ့နော်။အဲဒါပေမဲ့အခုနောက်ပိုင်းမှာလိုင်းမောင်းနေပြီးတော့ရောင်းတဲ့ပစ္စည်းတွေကပန်လာတယ်။သူတို့လုံပုံလုံကြီးတွေဟိုလဲဟိုလိုင်းမောင်းနေတဲ့စင်ဗီဒီယိုတွေနဲ့ချပြတယ်။သူတို့ပစ္စည်းကဒီလိုမှန်ကန်ပါတယ်ဆိုတဲ့အကြောင်းကိုလည်းပြတယ်။ပြီးတော့ဝယ်တဲ့သူ customer ကိုလည်းစိတ်ကျေနပ်လောက်အောင်ဖြစ်တဲ့အချိန်ရှင်းပြတယ်။ရှင်းပြပြီးတော့ရောင်းချတဲ့အတွက်ကြောင့်မလို့ဝယ်တဲ့သူအနေနဲ့ကလည်းပို့ပြီးတော့အဆင်ပြေလာတယ်ပေါ့။ကောင်းလာတယ်ပေါ့နော်။အဲ့လိုမျိုးတော့ရှိပါတယ်။ပြီးတော့ COVID-19 ကာလမှာအိမ်ထဲမှာနေပြီးတော့တောင်းတတာနဲ့အချိန်လည်းမကုန်ဘူးယောဂလည်းကုသရမှာမကြောက်ပဲနဲ့ကိုယ့်အိမ်ထဲမှာပဲအေးစေးစေးလေးနဲ့ကြည့်ပြီးမှားတဲ့တကြောင်မိုးပြီးတော့အဆင်ပြေမှုရှိတာပါအဲ့လိုင်းမောင်ကလည်းရောင်းတဲ့ပစ္စည်းတွေကလည်းပို့ပြီးတော့အဆင်ပြေလာရပေါ့လေဈေးကွက်ကလည
်း online ဈေးဆိုင်အများစုကတော့သူတို့ရဲ့ကုန်ပစ္စည်းတွေကို Facebook ကနေ live stream ပြီးတော့ရောင်းချတာမျိုးရှိသလိုသူတို့ရဲ့ website တွေ Facebook page တွေ Instagram တွေစတဲ့လူမှုကွန်ရက်တွေမှာဓာတ်ပုံတင်ပြီးတော့ရောင်းတာမျိုးလည်းရှိနေပါတယ်။ဘလို့ပဲရောင်းရအောင် online ဈေးဆိုင်တွေကနေဆိုင်ကန်းကလည်းကုန်ကြမ်းဈေးမရှိတဲ့အတွက်ဆိုင်ကင်းပြီးရောင်းတာထက်စာရင်တော့ပူပြီးတော့အဆင်ပြေနေတယ်လို့ online အရောင်းလုပ်ငန်းလုပ်ကင်နေသူတွေကပြောပါတယ်။ online ကနေအစားအသောက်နဲ့အိမ်သုံးကုန်ပစ္စည်းတွေကိုရောင်းချနေတဲ့မတ်သိစုဝေကလည်းသူမရဲ့လုပ်ငန်းအကြောင်းကိုခုလိုပြောပြပါတယ်
။အဲအခုကျတော့ဟိုဒီ covid ဖြစ်တဲ့ကာလမှာဟိုအပြင်ထွက်လို့မရတဲ့အခါကျ line မောင်းနေပေါ့နော်ကိုကြိုက်တဲ့ပစ္စည်းကိုကိုပေါ့ကြည့်ပြီးတော့ရွေးချယ်ပြီးတော့ဝယ်လို့ရတယ်ပေါ့နော်။ဒီချက်ပြီးတော့ဝယ်လို့ရတဲ့အခါကျတော့ဘယ်လိုပြောမလဲဝယ်တဲ့လူတွေလည်းအဆင်ပြေတယ်ပေါ့နော်ရောင်းတဲ့လူလည်းပို့ရောင်းရတာပေါ့နော် ตัวเราเลยเปลี่ยนทวีโรหูต้อนนี่จะมันรู้ว่าจะหัวก็เปลี่ยนทวีโรสิอันนี้ยังไงนี่ โอ้แม้แต่การเนี่ยบ้านเนี่ยเยอะก็เบียกูรู้กูไม่ได้เราไลน์มาเนี่ยจะเราตัวเราจะได้บังเลยจีเมย์ตัวเราจะได้บังเลยจีมาเมย์เองลาบุเมย์ส่วนเองโอ้เบลเมย์ก็ต้องไปเลยดีสิเลยเปียมาแต่เมย์เอ็มวันนี้สิเปียบ่เนาะกูจะได้ดีสิเลยเราสิเปียบ่เออจะเราเดลิเวอรี่เนี่ยปูระบ่เนาะกูสิโอมาเมย์ไลน์มาเมย์กูอันนี้อยู่ตัวเราโก้เดลิเวอรี่อันนี้จะเสียตัวเราเทียมปูไปไปเลย
ออนไลน์สายลีรีมาซาตาลูดงของพิเศษอันยิ่งมิวมีผู้จัดตั้งพิเศษรีที่เล่นแม่ซาลารีบาเวียร์ยูลานัยมาเลยกับยิ่งโฮโลจินาโกจะปงชีบีโรวิเชเวียร์ยูยาร์เอตัวเชิงกงตัดตาบีโรเป็นแม่นาเลตัดตาเลเป็นพิเศษสีนุ่งโอเลสีมันตียาลูสีจียาลีมาแต่งตัดสับชนีรามิวรีเลมชีโรบุลเวียร์ยูดูรีกาตัวเย่เอ็มยิ่งมิวเจ้าชาวบ้านเลย
อันที่ก็เราเอ็งเอาใช่ไหมเดี๋ยวปูวิโรเชิงกงตัดตาเลยจำบุลุอะไรสิ่งก็เป็นของมันก็มาเลยออนไลน์ก็คือยังเนี่ยคำว่าไลค์ที่ตัวใหญ่เลยไลค์ที่เรามียังเลยส่วนพิเศษเต็มบุลุเลยปูวิโรลูเรียตีเลยสิ่งก็เลยตัวเจริญเลยพิเศษเลยแม่งแก่เลยออนไลน์ยังใส่ในนี้เนี่ยใส่แข็งก็ลูกตัวมากรีตัดตาเลยด้วยกงพิเศษปอมาเลย สีชอนายเงยด้วยสีตาตาเจนเชเดลุติยาบาลีออนไลน์ยังใส่ในมาพบยาทาร์เรปิซีรีเนี่ยแมนเกเวยูเรคาเชียงนาเรปิซีรีกาเกวียจัดเดสุเรตรินสกามิวรีเลลุมุกุญยาดีมาเจนนันนีเรด้วยลูจีบายนีการอสีใส่ในมากูรังสิ่งใจจ้าวิเชเวยูยาโกเวอาตันเนตุรีเลชินีบาตีเด
ออนไลน์มาซื้อเวลาจะรอออนไลน์สอนเลยดูเจ้าอะไรหาวิจัยอะไรสอนตุ้มมาจับปงตัวเวลีไอ้มาสอนจับปงเนี่ยอันนี้เนี่ยอันเดียมาอันนี้เนี่ยเลยกว่าไหนเนี่ยอาจารย์มือเราอันเดียมาเวียเราปูบิโออาจารย์เนี่ยเดียมาสอนกูเล่นเนี่ยการจีรุยาเลยเจสีเวพีพีสาเวพีพีเอ็นยีเวพีพีก็กูชงเปียบิโอเส้นตัวอันเดียมาเนี่ยสิเนี่ยมีอะไรหาปูบิโออาจารย์เนี่ยเวียละ
ออนไลน์งานนี้สิเวนี่เลยไม่จะต้องอะไรออนไลน์งานเวียอยู่เลยค่ะยาตัวที่เวียอยู่บุรีออนไลน์สั่งเวอดีกาทับบิโรเวียอยู่รับเช็ดเอ็ดด้วยติดบิโรเซนซ่าเสียมาลูวิเมสั่งติดที่สิติโกมาอยู่เมสุยโนติดชาส่งเสริมปีมาเวียอยู่เต็มเลยตุมาเอ็มยังกูเดียวไป
โควิดในดีกาล่ะมันได้ยังไงไลมัวพิซซี่เวเร่ค่ะมาคุณอาลุมิวบอกเจ้าเราว่าปงอาดมิวเอ็งอยู่ยาวเลยปงเซนต์มิวทำมิวได้ไหมพิซซี่พิซซ่าชีไลมัวนี่เป็นจีบิโร่ก้ามก้ามโอซีจีบิโร่เวเร่นั่นก็จะเราไลมัวเวเร่พิซซี่อ่ะกูต้องเลยจะพิซซี่ส่วนนี้เนาะที่พิซซี่อ่ะมาเลยสอดตีนี่วิจารณ์เลยกูมันต้องอาดีเลยพิซซี่อุติเซนเอาไว้ไหมส่วนนี้เนาะไลมัวหาจะติดชาร์จวิสัยบิโร่เวเดน
คุณลูกกูฟิกกาลานีกูฟิกลงกาลาซีวายรีจัสเซนเนจิมาแต่ในนั้นออนไลน์ยังใส่ลีรีกามีตาสูตรตัวแต่เพจแรงงานนี้วิ่งเวียชินในเนี่ยนี่แหละคือเพื่อนเก็บอะไรออนไลน์ยังใส่ลีรีกาเนี่ยลุงเอลุยเอริโกพิซซี่ปูซีเลยลูกไก่นี่เลยทันทีปีไหนนะจุยาบาร์เลยคู่เชยมาโรยมานั่งเงี้ยมาออนไลน์ยังใส่ลีรีฮะ ลูกที่มีอะไรสิ่งเหล่านี้ปงสันติดคู่เชลาปีโรลุงเอริจามาตามกาลูเล็บไปเนี่ยลูกที่ไปหนีมาบ้าสีเป็นซาลาดาวตุยาบาลีสิจะมามีแต่เช่นเฮียมามีมาขัดเรื่องเอเจนซี่งานนี้ VOA
ดเรียนไปปูไลท์ตาบ้าก็ได้สิ่งนี้เช่นปัจจุบันซีบอยซีซั่นกูเต็มจ้าบ้าไหมจะมาติงกี้ไทยบ้า ยูต้องรู้ที่นี่เดียวดีระบายหน่วยจามยูใจด้วยช่วยตำรวจด้วยป่าเวนตัวยังตั้งใจสั่งยูใจกู้ใจเจ้ากูสีบัวเจี๋ยมวยกุ้งเป๋บุ๋มยามาสุยากาจีน่าทับาร์เรตายังตั้งใจสั่งสีบัวเยี่ยมวยมิวกุ้งเนี่ยปัตตบีบีบีสัญญาตัวยังตั้งใจสั่งเนี่ยทับาวะเป็นยาพ่วยเย่ยามานั่งงานยาวไปสี่สิบมันนี่จ้ากู้สเวชเชนฟ้าลอจิสอุ้งเวลุ่นเนี่ยสุยนุ่ยเต็มปีทับาร์เรช
ว่าสิบวัยรุ่นงานตัวโตมีไหมโตสิ่งเหล่านี้เราโตมีไหมที่เกิดว่าสิบวัยยามาตัวเลี้ยงอยู่เปลี่ยนไปแล้วตัวประกันนี้ไปแล้วค่อยหาราชีบาลแต่ไอ้เลี้ยงอยู่อาการตัวปัตมาโตมีอาการแล้วตัวเราจะตั้งใจอยู่ไหมตั้งใจอยู่ไหมมา
အများပြည်သူတွေကိုပြသဖို့ငွေမွေးမြူတာပါပဲပြသတာဖို့အတွက်ပါပဲဒါကျွန်မတားဖောက်ပြီးတော့ဒီတားဖောက်တွေကိုရောင်းမယ်ဆိုတာမျိုးမဟုတ်ပါဘူးတားဖောက်ဖို့နောက်တစ်ခုကကျတော့ဒါကျွန်တော်တို့စီးပွားရေးပြသခြင်းပေါ့စီးပွားရေးပြသခြင်းဆိုတဲ့အခါတော့ကျွန်တော်တို့အစီအစဉ်ကျွန်တော်မြင်ပြီးတဲ့အားရတော့ကျွန်တော်တို့ကဒီဟိုတယ်တွေမှာအထူးသဖြင့်ပေါ့ဒီမီနီဆိုလေးတွေလို့တုတ်ပြီးတော့ဒီပြသထားတဲ့ဥစ္စာမျိုးတွေရှိပါတယ
်
ဒီဥစ္စာလည်းတစ်ဆက်ရောအသေးစားမျိုးတစ်ခုပေါ့နောက်တစ်ခုကတော့တဘာဝအခြေခံဖြီးသွားလုပ်ငန်းအတွက်ဆိုပြီးတော့သူကအဲ့ဒီ၃ခုပေါ့အဲ့ဒီ၃ပိုင်းကတော့ဒီကြေတန်းကြတော့ဒါကစီးပွားဖြစ်ဆိုပေမဲ့မွေးမြူတက်တက်ပဲရုပ်စာတွေကိုအထူးဖြင့်တားပေါက်ဖို့ဆိုတဲ့ရည်ရွယ်ချက်တဲ့တားတွေပေါက်ပြီးကထွက်လာတဲ့ဥစ္စာတွေကိုပြန်ပြီးတော့ဒီအကောင်လိုက်ပဲဖြစ်ဖြစ်အတိတ်ဆန်အစိတ်ပိုင်းပဲဖြစ်ဖြစ်အသားပဲရောင်းချဖို့မဟုတ်ပါဘူးသူကနောက်ဆုံးတစ်ချက်ရှိပါတယ်အဲ့ဒီချက်ကတော့သူကတော့အသားအတွက်ရောင်းနေပေါ့ဥပမာကျွန်တော်တို့ဥပမာပြောရရင်တော့ဒီကျွန်တော်တို့မှငွေတွေရရှိခဲ့တဲ့ဒီကြောင်မွေးမြူရေးစခန်းပေါ့ဒါကိတာမှလည်းရှိတယ်အဲ့ဒီဟာမျိုးနဲ့ပတ်သက်တဲ့ဥစ္စာမျိုးပေါ့နော
်
ပြောရင်တော့ဟို animal fan လုပ်ပြီးတော့အဲ့ဒီဥစ္စာကတော့ species အချို့ပေါ့အဲ့ဒီမှာတော့ဆက်တူကြီးတို့နောက်တစ်ခါဒရေတို့နောက်ရင်မျိုးစိမ့်ချို့ငုံပေါ့အဲ့ဒါမျိုးတွေနဲ့နောက်ဒီချောင်းလိုကောင်မျိုးတွေပါပြီးတော့ဥစ္စာတွေကတော့တော့ပြောရကျွန်တော်အမြင်ပြောရဒီဥစ္စာတွေကမှတီးတန့်ကမွေးမြူအသားထုတ်ပြီးတော့လုပ်မဲ့ဥစ္စာပေါ့လေ
ဟုတ်
တော်လေးကိုတော့ဒီထားမယ့်အပိုင်းပေါ့အဲ့ဒါလေးတစ်ခုရှိပါတယ်
တလေးဆန်ပေါ့နော်ဒီတာယိုင်းတလေးဆန်ဟိုအမျိုးပေါင်း90ကျော်ကိုစီးပွားရေးအလုပ်ဟာမွေးမြူခွင့်ပြုမယ်ဆိုတော့စီးရင်ထွက်လာပါတယ်ရှင်ဆိုတော့ဘယ်လိုပုံစံမျိုးမွေးမြူရမလဲဆိုတော့ဤဥပဒေနောက်ခါလှုပ်ထုံးလုပ်နည်းစီးရင်စီကန်းနေထွက်မလာခင်မှာဟိုတလေးဆန်အမျိုးအမည်တွေအရင်ထွက်လာတာပေါ့နော်ဆိုတော့ဒီအပေါ်မှာဘယ်လိုမြင်ပါသလဲရှင
်နည်းနည်းတော့ကျွန်တော်တို့ဘက်ကဆိုဂျိုးလေးတွေတော့ဖြစ်လာနိုင်တဲ့အနေအထားရှိတယ်
။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပင်ကိုကလည်းနည်းနည်းအခြေအနေမျိုးစုံကြောင့်ကျွန်တော်တို့ကဒီတရားဝင်ဆိုမှုကမှအာဏမှုရှိနေတဲ့ဟာဆိုတော့ခုဒီကျန်တဲ့ထွက်လာပြီးတဲ့အခါမှာကျွန်တော်တို့ကျွန်တော်အမြင်ပြောရရင်တော့ဟိုပါပေါ့နှစ်ပိုင်းပြုသွားမယ်။တစ်ပိုင်းကကြတော့တစ်ပိုင်းကကြတော့ဒီမွေးမြူခြင်းတဲ့လူတွေရှိတယ်။ခုနကျွန်တော်ပြောတဲ့ဒီအော်တယ်လိုလူမျိုးတွေနောက်တစ်ခါတချို့ကျတော့လည်းသူမှခြံနေရှိတယ်သူကဒါလေးကိုမွေးပြီးတော့ဧည့်သည်ကိုပြစားမယ်အဲဆိုဘာဘာအချိန်ခီးသွားလုပ်ငန်းအတွက်တော့အလိုမြောက်တွေတော့မွေးထားမယ်ဝက်ဝုန်းနဲ့မွေးထားခြင်းလေဆိုတော့လူမျိုးတွေကစပြီးတော့စီးပွားရေးသမားတွေကစပြီးတော့စဉ်းစားပြီးတဲ့အခါမှာသူတို့ကဒါလေးကိုမွေးဖို့စပြီးတော့ပြင်ဆင်တော့မယ
်
ဒါနဲ့အဲဒီအချိန်မှာတကယ်တော့ကျွန်တော်တို့ကဒီလုံထုံးလုံကြီးပေါ့တိကျလုံထုံးလုံကြီးကတော့မရှိသေးတဲ့အတွက်တော့သူတို့ပြင်ဆင်တဲ့အခါမှာအမယုံဖြစ်နိုင်တယ်။နောက်ဇမန်းများလာနိုင်တယ်ပေါ့လေ။အဲဒီလိုပဲနောက်တစ်ခုကကျွန်တော်တို့ဒီစူဆောင်းတဲ့လူတွေရှိတယ်။ကျွန်တော်တို့ဒီ join တလေးဆန်တွေစူဆောင်းရောင်းချပြီးတရားမဝင်လုပ်နေတဲ့လူတွေရှိတယ်။သူတို့ကလည်းဒီချိန်ချာချက်တော့ထွက်လာပြီ။ဒီလိုဒီလိုတွေဖြစ်တဲ့အတွက်ဒါတွေကိုတော့မွေးလို့ရနိုင်တယ်။နောက်တစ်ခါဒီဟာတွေကိုအသားအတွက်ပဲရှိပြီးထုတ်လို့ရနိုင်တယ်ဆိုပြီးတဲ့အခါကျတော့သူတို့ကပို့ပြီးတော့စူဆောင်းတာမျိုးတွေဖြစ်လာနိုင်တဲ့အတွက်တော့ကျွန်တော်ထင်တယ်ဒီဥစ္စာကတော့နည်းနည်းဖြင့်ကျွန်တော်ဒီ license မရှိသေးဘူးပေါ့လေ
။ဒီညမဆိုးရအနေနဲ့ဒီတော်ရိုင်းတလေးဆန်အမျိုးပေါင်း90ကျော်ဆိုတာမနေဘူးပေါ့နော်ဆိုတော့ဒီဟာကိုမွေးမြူခွင့်ပေးလိုက်တော့ရောဒီမြန်မာနိုင်ငံသူနိုင်ငံသားများအနေနဲ့စီးပွားရေးအခွင့်အလမ်းတစ်ခုများဖြစ်လာမလားရှင
်စီးပွားဖြစ်ဖို့တော့အရင်ကြီးတော့ကျွန်တော်ထင်တယ်အရင်ကြီးပံ့ပိုးတဲ့နေရာမှာတော့အပါလာဘူးခင်ဗျာဘလို့လုပ်ငန်းတော့ပဲသွားဖြစ်မလဲဆိုတော့ကျွန်တော်တို့ဘာမှအခြေခံခီးသွားလုပ်ငန်းလုပ်နေတဲ့လူတွေဆိုရင်တော့သူတို့ကတော့ဒီတလေးဆန်တွေကိုမွေးမြူခြင်းလာမယ်စီးပွားရေးသမားတွေအတွက်တော့စီးပွားရေးရတော့အထောက်အကူပြုတာလေးတော့ဖြစ်နိုင်တယ်။နောက်ကျန်တဲ့လုပ်ငန်းပိုင်းဆိုင်ရာကတော့ကျွန်တော်ထင်တယ်တိတ်ထူးကြစားမရှိဘူး။ Zoom လိုမျိုးဆိုတာကလည်းဒါတာမန်လူတိုင်းလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ဘူး။အရင်ကြီးကြီးကြီးလေးပေါ့နော်
။ဒါ
မျိုးလုပ်ကြတာမျိုးဖြစ်တဲ့အတွက်တော့ဒီတာမန်အားဖြင့်တော့မဖြစ်နိုင်ဘူး။အဲကျွန်တော်တို့အဲ့မှာစဉ်းစားတဲ့အရာတစ်ခုရှိတာကတော့ဒီစီးပွားပြင်းမွေးတဲ့ခုနကကျွန်တော်တို့အသားလုံးမွေးတဲ့ဟာမျိုးတွေပေါ့ရှိတာပေါ့
။
အသားလုံးမွေးတယ်ဆိုတာကလည်းဘလောက်ကန့်သက်ချက်ရှိလဲတော့ကျွန်တော်တို့အပြောနိုင်နေပြီပေါ့နော်ဘလောက်ရှိလုပ်နိုင်လဲအဲ့ဒီမှာပါတာတော့ငုံလိုဟာမျိုးမွေးတာပါငုံလိုဟာမျိုးကတော့ဒါဥပဒေမရှိခင်တည်းကတော့ငိုလေးကတော့မွေးပြီးတော့တားဖောက်ပြီးတော့ဒါငုံကျော်လိုငုံလိုရောင်းနေတာရှိတာပေါ့လေ
ဆို
အဲ့လိုလုပ်ငန်းအတွက်တော့ပို့ပြီးတော့ပဲဟိုတရားဝင်ဖြစ်လာပြီးတော့ချက်ချက်ပြန်ဖြစ်နိုင်မလားတော့ကျွန်တော်တို့ဟိုမပြောနိုင်ဘူးခင်ဗျာရေဘူးအားဖြင့်တော့ကျွန်တော်ထင်တယ်ညီမပြည်သူတွေရဲ့စီးပွားရေးအတွက်တော့ဒီဥစ္စာကြီးကအရင်ကြီးကျွန်တော်တို့ဟိုပံ့ပိုးမှုတော့မရှိနိုင်ဘူးအပြင်ပဲတွားရှိနိုင်တာကတော့တဝမ်းတလေးဆန်တွေအတွက်တော့နည်းနည်းအရင်နဲ့စာရင်တော့ဒီ wildlife trade ပေါ့နော်ဒီ trade နဲ့ဒီအန်စီခံရတဲ့နေထားအကြောင်းဝယ်လေးတော့အရင်နဲ့စာရင်တော့နည်းပို့ပြီးတော့ဟိုတိုးလာမယ်လို့တော့ကျွန်တော်ယူဆပါတယ
်အခုလိုတိုင်းရင်းတလေးဆန်တွေကိုကိုပိုင်ဝင်းမြူခွင့်ရလာပြီပေါ့နော်ဆိုတော့ဒီပောက်ကိုအရင်တော့ကတော့မှောင်ခိုထွက်တဲ့ဟာတွေရှိပါတယ်ဆိုတော့တနည်းတစ်ပုံနဲ့ဒီလမ်းကြောင်းကိုများအပိယရောက်သွားနိုင်မှာသလားရှင်
ဒီပြပကိုကျွန်တော်တို့ထ ထွက်ရင်လည်းမောင်ဖိုပဲထွက်မှာပေါ့လေတရားဝင်ကတော့အခုလည်းထွက်တဲ့လောက်တော့မရှိဘူးဆိုတော့မောင်ဖိုထွက်တဲ့အနေနဲ့ရတယ်အားပေးတယ်လို့တော့ရှိတယ်သို့ပေမဲ့ခုနကျွန်တော်ပထမပြောသလိုပဲလုံထုံးလုံနီးနဲ့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးဖို့ပေါ်မှာပဲအများကြီးတွားပြီးတော့မှုတည်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆူမြတ်မမ။အသားကင်ပေးနိုင်တဲ့ဆက်ရုပ်တွေ၊ကြော်လော်ချက်ပြုတ်ပေးနိုင်တဲ့ဆက်ရုပ်တွေ၊ကော်ဖီဖြော်ပေးနိုင်တဲ့ဆက်ရုပ်တွေ၊အရည်မျိုးစုံ၊ကော့ကတေးအရည်ဆက်ပေးနိုင်တဲ့ဆက်ရုပ်တွေစသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာသုံးဖို့ရည်ရွယ်တည်ထွင်တဲ့ဆက်ရုပ်တွေအစုံရှိနေပါတယ်။ဒါရမကအချွေစည်းထက်ဝယ်ရတဲ့အချိုရည်ဘူးအရောက်ဆက်လိုမျိုးအစားအစာကိုအသင့်ပြင်ဆင်ပေးတဲ့ဆက်တွေလည်းရှိပါတယ်။ထမ်းတဲ့ဒီဆက်မျိုးတွေကိုတိတ်ပြီးတွင်တွင်ကြွကြွတုံးကြသေးတာမဟုတ်ပါဘူး။ကိုဗစ်ကရောဂါဖြစ်ချိန်ကစလို့ဒီလိုဆက်ရုပ်တွေကိုသုံးဖို့စိတ်ဝင်စားသူတွေများလာတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်က Miso Robotics ဆိုတဲ့ဆက်ရုပ်ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ် Bach Jordan ကပြောပါတယ်။အသားညက်ပါမုတ်ဟမ်ဘာဂါဆိုင်တွေမှာအသားကင်တာအာလူးကြောင်းကြော်တာတွေလုပ်ပေးနိုင်မဲ့ Flippy လို့နာမည်ပေးထားတဲ့ဆက်ရုပ်လက်တံကိုတည်ထွင်နေတဲ့ကုမ္ပဏီဖြစ်ပါတယ်
။ You know, since the pandemic, the potentialfor this technology and also the demand for it has increased exponentially.
ကယောဂါကြီးစသဖြင့်ကဒီနည်းပညာအတွက်အလားအလာတွေအများကြီးရှိလာတယ်လို့ဒီနည်းပညာကိုသုံးသင့်သူတွေအများများလာပါတယ်။ဆက်ရုပ်တွေချက်ပြုတ်ပြီးတာကပိုပြီးဘေးကင်းတယ်၊ဉာဏ်ဆန်းတယ်၊အထူးသဖြင့်ဆိုင်ဝန်တန်းတွေလျှော့ချထားရတဲ့အခြေအနေမျိုးမှာဆက်ရုပ်သုံးပြီးလုပ်ငန်းရမသွားအောင်တွင်းတွင်းကြဲကြဲလုပ်နိုင်ပါတယ်
။အဲ့ဒီ Flippy ဆက်ရုပ်လက်တံကြီးတစ်ခုကိုဒေါ်လာ3000ပေးရမှာဖြစ်ပြီးတော့ပြုပြင်ထိန်းသိမ်းစရိတ်ကတစ်လကိုဒေါ်လာ1500ဖြစ်ပါတယ်။အမေရိကန်ပြည်နယ်73ပြည်နယ်မှာဟမ်ဘာဂါဆိုင်ခွဲပေါင်း350ကျော်ရှိတဲ့ White Castle ဆိုတဲ့ဘာဂါဆိုင်ကြီးကတော့သူတို့ဆိုင်မှာ Flippy ဆက်ရုပ်လက်တံကြီးကိုအခုနှစ်2020စောင်းဥပောက်ကစပြီးတော့စမ်းသုံးတော့မှာပါဒီလိုစမ်းသုံးဖို့အတွက် White Castle နဲ့ Miso Robotics တို့ကြားမှာစကားပြောနေတာတစ်နှစ်လောက်ရှိနေပြီမြဲကိုဗစ်ကရောဂါဖြစ်လာချိန်မှာမြန်မြန်အကောင့်ထဲပို့ဖို့ဖြစ်လာရတယ်လို့ White Castle ကုမ္ပဏီဒုတိယဥက္ကဋ္ဌ Jamie Richardson ကပြောပါတယ်ချက်တဲ့နေရာမှာဆက်ရုပ်တွေကိုထားလိုက်တဲ့အတွက်ဆိုင်ဝန်တန်းတွေအနေနဲ့စပွဲကလထိုင်တွေပို့တက်တက်ရှင်းတာအော်ဒါလက္ခဏာတွေကိုပို့ပြီးလုပ်နိုင်မယ်လို့သူကဆိုပါတယ
် And it's actually something we don't view as a replacement for workers
ဆက်ရုပ်တွေကိုဝန်တန်းတွေနေရာမှာစားထိုးတယ်လို့ကျွန်တော်တို့ကမမြင်ပါဘူးလုပ်ငန်းခွင်မှာပို့ပြီးတော့အလုပ်တွင်ကျအောင်ဆက်ရုပ်တွေနဲ့အားဖြည့်တယ်လို့ပဲမြင်ပါတယ်ချက်တဲ့ပြုတ်တဲ့နေရာမှာဆက်ရုပ်တွေကိုတုံးလိုက်တဲ့အတွက်ဝန်ထမ်းတွေကတခြားဝန်ဆောင်မှုပိုင်းကိုပို့ပြီးတော့အာရုံစိုက်နိုင်ကြမှာဖြစ်ပါတယ်
ကိုဗစ်ကရောဂါစဖြစ်ပြီးနောက်ပိုင်းမှာစားတောက်ဆိုင်တဲ့အရက်ပါတချို့ကဝန်ထမ်းတချို့ကူးလို့ဆိုင်တွေပြန်ပိတ်ရတာရှိပါတယ်။အစားအသောက်ဝယ်စားသူတွေဘက်ကလည်းအစားအသောက်ပြင်ဆင်ပေးသူတွေနဲ့ပတ်သက်လို့စိုးရိမ်မှုတချို့ရှိလာပါတယ်။ဒီလိုအခြေအနေမှာဆက်ရုပ်တွေကိုတုံးရင်စားသုံးသူတွေဘက်ကပို့ပြီးတော့စိတ်ချကြလိမ့်မယ်လို့လဲ White Castle Burger လုပ်ငန်းရှင်ရဲ့ဒုတိယဥက္ကဋ္ဌ Richardson ကမြင်ပါတယ်။
That a touch-free environment is important to customers that we want to do
စားသုံးသူတွေအတွက်ကဘာနဲ့မှမထိတွေ့ရလေကောင်းလေပဲဆိုတော့ဒီလိုအချက်ကိုဖြည့်နိုင်မှုအတွက်ကျွန်တော်တို့ကနည်းပညာသုံးပြီးတော့အတတ်နိုင်ဆုံးဆက်ရုပ်တွေနဲ့အားဖြည့်တာမျိုးလုပ်ချင်တာပ
ါအစားအသောက်ရောင်းသူတွေဝယ်သူတွေကြားထိတွေ့ဆက်ဆံမှုနည်းနိုင်တဲ့မြနည်းအောင်လုပ်နေကြတဲ့အခြေအနေမှာဝန်ထမ်းလုံးဝမလိုတဲ့ဆက်ရုပ်သုံးဆိုင်လေးတွေကိုအာရုံစိုက်လာကြပါတယ် Blended ဆိုတဲ့ Silicon Valley ကတက်တက်ဆဆက်ရုပ်ကုမ္ပဏီကတော့လူလူချင်းထိတွေ့စရာလုံးဝမလိုပဲတတိဖြော်ရည်ဖြော်ပေးနိုင်တဲ့ဆက်ရုပ်ကိုတည်ထွင်ထားပါတယ်ဆက်ရုပ်လို့ပြောမယ့်အစားဆက်ရုပ်ဆိုင်ကအသေးစားလေးလို့ပြောရင်ပိုမှန်မယ်ထင်ပါတယ
် So Blended is a completely autonomous and contactless robotic kiosk
Blended ကလူလုံးဝမလိုပဲလက်လက်ဆက်ဆက်ရတာရှိတဲ့တတိဖြော်ရည်ကိုဆက်ရုပ်ကဖြော်ပေးမယ်ဆိုင်သေးစားလေးဖြစ်ပါတယ်ကိုချက်တဲ့ဒီနန်တွေကို touch screen ပေါ်မှာစိတ်ချိုက်ကိုယ်ရရွေးချယ်ပြီးဖြော်ရည်မှာတောင့်နိုင်မဲ့ဆိုင်လေးဖြစ်ပါတယ
် Blended ကုမ္ပဏီကိုတည်ထောင်သူအမှုဆောင်အရာရှိချုပ် Vipin Jain ဖြစ်ပါတယ် Food Court တွေမှာတွေ့ရတဲ့ဆိုင်ငန်းတစ်ဆိုင်စာလောက်ရှိတဲ့ဆိုင်လေးမှာ Blended ဆက်ရုပ်လက်တံကအသီးတွေကိုသူ့ဘာသာရွေးချယ်ပြီးတော့ဖြော်ရည်ဆက်ထဲရောထည့်ဖြော်ပေးပါတယ်ဆက်ရုပ်ဆိုင်မှာအော်ဒါလက်ခံလိုက်တဲ့ touch screen ပေါ်ကနေပဲဖြစ်ဖြစ် smartphone app ပေါ်ကနေပဲဖြစ်ဖြစ်ကိုကြိုက်တဲ့တတိမျိုးစုံကိုမှာပြီးတော့ဖြော်ရည်ကိုစောင့်ယူရုံပါပဲအော်ဒါလက်ခံတဲ့ဝန်ထမ်းမလိုသလိုဖြော်ရည်ဖြော်ပေးတဲ့ဝန်ထမ်းလည်းမလိုပါဘူးကုန်သွားတဲ့တတိတွေကိုသူ့နေရာမှာသူပြန်ဖြည့်ပေးဖို့ပဲလိုပါတယ်အဲဒီလိုမျိုးအလိုအလျောက်တတိဖြော်ရည်ဖြော်ပေးတဲ့ blended ဆက်ရုပ်ဆိုင်လေးတွေကိုကယ်ယောဂါမတိုင်ခင်က San Francisco မြို့တဝိုက်မှာသာတွေ့ရပေမဲ့အခုတော့ဆေးရုံတွေ၊ကုမ္ပဏီရုံးတွေ၊ဈေးဆိုင်တွေ၊ shopping mall တွေမှာ blended သတိဖြော်ရည်ဆက်ရုပ်ဆိုင်တွေထားဖို့အတွက် blended ကုမ္ပဏီနဲ့ဆွေးနွေးမှုတွေလုပ်နေကြပါပြီ blended လိုပဲ အယူအဆမျိုးစုံကိုရောစားကြတဲ့ဆဲလတ်ကိုအလိုအလျောက်ပြင်ဆင်ပေးနိုင်တဲ့ဆဲလီဆိုတဲ့စက်ရုပ်ကိုလိုချင်လို့စုံစမ်းသူတွေပိုများလာတယ်လို့တီထွင်ထားတဲ့ Chobotic ကုမ္ပဏီကပြောပါတယ်ဒီကုမ္ပဏီကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာပဲအခြေစိုက်ပါတယ်။ဆယ်လီဆက်ရုပ်ကတော့ရေခဲတတာတစ်ခုစာလောက်အရွယ်ရှိပါတယ်။အဲဒီဆက်မှာလည်းသူ့ရဲ့ touch screen menu ပေါ်ကနေကိုစားချင်တဲ့အမယ်ကိုရွေးချယ်မှားလိုက်တာနဲ့အလိုအလျောက်ရောပီးသားဆက်လက်တစ်ပွဲကိုပြင်ဆင်ပေးမှာဖြစ်ပါတယ်။အမေရိကန်ဒေါ်လာ3000ခွဲကျတဲ့ဒီဆက်ရုပ်ဆိုင်လေးတွေကိုကိုဗစ်ကရောဂါမဖြစ်ခင်တုန်းကဆေးရုံတွေတက္ကသိုလ်ကျောင်းတွေမှာထားဖို့စက်ပေါင်း100ကျော်ပဲရောင်းနိုင်ခဲ့တာပါ။အခုတော့ဆက်ရုပ်ဆိုင်အယောက်က60ရာခိုင်နှုန်းအထိတက်သွားတယ်လို့အမှုဆောင်အရာရှိချုပ် Rick Wilmer ကပြောပါတယ
် It's food automation and it's definitely coming and COVID's going to accelerate it.
စားသောက်ပြင်ဆင်ပြီးတဲ့ဆေးရုံမျိုးတွေကိုတုံးလာကြမှသိကြပါတယ်။ COVID ကြောင့်မလို့ပူတော်မှမင်းများတုံးလာကြပါလိမ့်မယ်။ကို့အတွက်စားသောက်ပြင်ဆင်ချက်ပြုတ်ပြီးတဲ့သူစီကားတဆင်ယောဂါတွေကုမလားဆိုတဲ့စိုးရိမ်မှုတွေကရှိနေကြတာကိုဒါကြောင့်မလို့လူတွေနေရာမှာဆက်တွေနဲ့အစားထိုးလိုက်လို့ရှိရင်စားသုံးသူတွေဘက်ကပိုပြီးတော့ဘေးကင်းတယ်လို့ခံစားကြပါလိမ့်မယ်။
အခုလိုအစားအသောက်တွေကိုအသစ်ပြင်ဆင်ပေးနိုင်တဲ့ဆက်ရုပ်တွေဆက်ရုပ်ဆိုင်လေးတွေကိုဗစ်ကြောင့်ပိုပြီးတော့အလုပ်ဖြစ်လာတာတွေ့နေရပေမဲ့ရေရှည်မှာတော့အောင်မြင်ပါမလားလို့မေးခွန်းထုတ်နေကြသူတွေလည်းရှိပါတယ်။ California အခြေစိုက် Institute for the Future ဆိုတဲ့သုတေသနလုပ်ငန်းကအနာဂတ်အစားအသောက်ဆိုင်ရာလည်လာသူ Max Adler ကလည်းအဲ့ဒီထဲမှာတယောက်ပါပါတယ်
။ To me the value proposition kind of works but I'm still skeptical that
ကျုပ်တွေလုံနိုင်မယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့သူတို့အရန်အောင်မြင်မယ်လို့တော့မထင်ပါဘူးကယောကဖြစ်နေချိန်မှာအောင်မြင်မယ်ဆိုတာမှန်ပေမဲ့ခဏလေးတွေပေါ်လာကြသလိုမကြခင်မှာပျောက်သွားကြပါလိမ့်မယ
်အစားကောင်းတစ်ခုဖြစ်ဖို့အသေးအချာရွေးချယ်ချက်ပြုတ်ပြင်ဆင်ပေးတဲ့စဖို့မှုတွေကိုတော့ဒီဆက်ရုပ်တွေကအစားထိုးနိုင်မှာမဟုတ်ဘူးလို့သူကလက်ခံထားတာပါလူတွေမလို့ပဲဆက်တွေတုံးပြီးတော့အစားအသောက်တွေကိုပြင်ဆင်ပေးတာမျိုးကိုအလွဲတကူအသစ်စားအစားအသောက်တွေရောင်းကြတဲ့ fast food ဆိုင်မျိုးတွေဆေးရုံတွေကျောင်းတွေ shopping mall တွေမှာပို့ပြီးတော့တွေးလာရနိုင်တာကတော့တည်ကြပါတယ်ရှင်ကျွန်မစူမြတ်မောင်ပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာကမ္ဘာကယောဂအခြေအနေကြောင့်တော့အပြောင်းအလဲတချို့လောက်သွားရဖို့ရှိနေတာပါ89ကျင်းမြောက်ကျင်းပါတဲ့ဒီရုပ်ရှင်ပွဲတော်တွေပြင်ဆင်မှုတွေတွန်းလှုပ်နေပြီးတော့အဓိကပြိုင်ပွဲဝင်ရုပ်ရှင်ကအရေးအတွက်ကို short ချမှာဖြစ်တယ်လို့ပွဲတော်ရဲ့တခြားအစီအစဉ်အခမ်းအနားတွေကိုပါနည်းနည်း short ချသွားမယ်လို့ပွဲအစီအစဉ်တဲ့သူတွေကပြောပါတယ်အခုအစီအစဉ်တိုင်းဖြစ်သွားမယ်ဆိုတော့ကမ္ဘာမှာ COVID-19ကယောဂအကျက်တဲစိုက်ပြီးတော့မလလယ်မှာရုပ်ရှင်လုပ်ငန်းတွေရန်နာရပြီးခဲ့တဲ့ကပထမအဦးဆုံးပြန်လုပ်မဲ့ရုပ်ရှင်ပွဲတော်ကြီးတစ်ခုဖြစ်လာမှာပါ။ကြားသားဖို့ရုပ်ရှင်ကားတွေကိုတရားဝင်ရွေးချယ်ထားမှာတော့ရုပ်ရှင်ကားပေါင်း50ကနေ55ကားအထိရှိပြီးတော့ဒီရုပ်ရှင်ကားတွေကိုဇူလိုင်28ရက်နေ့မှာကျင်းပမှာဖြစ်ပါရဲ့။ဒီရုပ်ရှင်ကားတွေကိုတော့ကျင်းပနေကြနေရာတွေမှာလည်းကျင်းပမှာဖြစ်သလိုအာနာဝိုင်တွေရဲ့ဘေးရန်တွေရဲ့ကင်းရှင်ရေးလမ်းညွန်တွေနဲ့အညီဗင်းနစ်က Giardini della Biennale နဲ့ဒီလိုစကိတ်ကွင်းတစ်ခုကလေဟာပြင်နေရာနဲ့နေရာမှာပြသဖို့စီစဉ်ထားပါရင်ပွဲတော်ကိုအွန်လိုင်းကနေကြည့်နိုင်မှုလဲစီစဉ်ထားပါရင်ရုပ်ရှင်ကားတွေနဲ့ပြိုင်ပွဲဝင်ကားကြီးတွေကိုလူတွေခက်ခွာခွဲထားပြီးတော့ကြည့်နိုင်မှုလဲစီစဉ်ထားတာပါအထူးသဖြင့်ပြိုင်ပွဲဝင်ကားတွေကိုအကဲပြတ်နဲ့ဂျူရီအဖွဲ့ကတော့မင်းသမီးကိတ်ပလန်ချက်ကခေါင်းဆောင်တာဝန်ယူမှာဖြစ်ပါရင်ဒီကယောဂါကြီးရဲ့အစောပိုင်းကလာယောဂါအစိုးဆုံးနေရာဖြစ်ခဲ့တဲ့အီတလီကိုအခုတော့ဥရောပနိုင်ငံတွေကဝင်ထွက်သွားလာခွင့်ပြုထားပါပြီ။ဥရောပသမဂ္ဂ14နိုင်ငံရဲ့နေသားတွေကိုဥရောပသမဂ္ဂကပြန်ဖွင့်ပေးခဲ့ပြီးမြေအမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတာကြောင့်အမေရိကန်တွေဝေရောက်မှုကိုတော့ကန့်သတ်ထားပါ။ဒါနဲ့လည်းအခုလိုခရီးသွားဝင်ရောက်ဖို့တားမြစ်ခံရတဲ့နိုင်ငံတွေကသတင်းသမားတွေအနေနဲ့အွန်လိုင်းကနေကျင်းပမဲ့သတင်းစာရှင်းလင်းပွဲကိုတော့တက်ရောက်နိုင်မှာဖြစ်တယ်လို့ပွဲတော်ဒါရိုက်တာအယ်ဘတ်တိုဘာဗီရာကပြောပါရင်ပြီးခဲ့တဲ့လရည်အတွင်းမှာကက်ယောဂါကြောင့်ထိခိုက်ဆုံးရှုံးခဲ့ရတဲ့သူတွေကိုမင်းနိုင်မှာမဟုတ်သလိုပဲအခုလိုမျိုးကက်ယောဂါကြောင့်အကန့်အသတ်တွေဖြစ်ခဲ့ရပြီးတဲ့နောက်ပိုင်းအခုပထမအဦးဆုံးကျင်းပမဲ့ဒီနိုင်ငံတကာရုပ်ရှင်ပွဲတော်ဟာဆိုရင်အကြီးအကျယ်ထိခိုက်ဆုံးရှုံးခဲ့ရတဲ့ရုပ်ရှင်လောကကြီးတစ်ခုလုံးအတွက်သတင်းစကားကဖြစ်လာမယ်အားလုံးမျှော်လင့်ထားသလိုရုပ်ရှင်လုပ်ငန်းကြီးပြန်ပွင့်လာတဲ့အောင်ပွဲတစ်ခုဖြစ်လာမယ်လို့ဘွဲတော်စီစဉ်တဲ့ဒါရိုက်တာအယ်ဘတ်တိုဘာဗီရာကပြောခဲ့ပါတယ်။ဗင်းနစ်ရုပ်ရှင်ပွဲတော်ပြီးတာနဲ့ပုံမှန်ဆိုရင်တော့စက်တင်ဘာလရက်မှာကျင်းပလိမ့်ရှိတဲ့ကနေဒါနိုင်ငံကထိုရန်တိုနိုင်ငံတကာရုပ်ရှင်ပွဲတော်ကိုလည်း
အခုဒီ2020ခုနှစ်ပုံစံအကျဉ်းရုံးပြီးတော့ကျင်းပသွားဖို့ရှိတယ်လို့ပွဲတော်စီစဉ်သူတွေကကြေညာထားတာပါ။အဲ့မှာလည်းရုပ်ရှင်ကနည်းနည်းပဲပြမှာဖြစ်တယ်လို့အွန်လိုင်းကနေပြီးတော့ကော်ဇွန်နီကင်အခမ်းအနားကိုကျင်းပသွားဖို့စီစဉ်ထားပါသေးတယ်။ရုပ်ရှင်စုတွေမျှော်လင့်ထားတဲ့သူတွေအတွက်တော့ဒီရုပ်ရှင်ပွဲတော်နှစ်ခုလုံးကရုပ်ရှင်စုတွေကအရန်ကိုအရေးကြီးတာပါ။ဒါမဲ့လည်းနောက်တစ်လနောက်ဆုတ်ထားတဲ့အော်စကာဆုပေးပွဲမှာတော့ဒီကရတဲ့စုတွေကဘယ်လောက်ထိတည်ရောက်မှုရှိမလဲဆိုတာဂျိမ်းဒီပေါ့တော့မပြောနိုင်ပါဘူး။အခုကျင်းပဖို့အတွက်ပြင်ဆင်စီစဉ်နေတဲ့ Venice ရုပ်ရှင်ပွဲတော်ကတော့စက်တင်ဘာ2ရက်နေ့ကနေပြီးတော့12ရက်နေ့ထိကျင်းပမှာဖြစ်ပါလိမ့်ရှင
်။Like Kardashians, took my bestie to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဂျူမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတဲ့လောင်းကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ VOA မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဂျူလာ20ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတောင်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မုံကတလှည့်ပြောပြပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာအခြေအတွက်မြင့်တက်နေတာကြောင့်ကျန်းမာရေးဝန်ဆောင်မှုစနစ်မှာမနိုင်မနှင်းဖြစ်နေပါတယ်။နိုင်ငံတောင်ပိုင်း Florida ပြည်နယ်ထဲမှာရှိတဲ့ဆေးရုံ45ခုကအထူးကျန်းမာကုသဆောင်တွေမှာလူနာသစ်အတွက်ကတွင်တွေမရှိတော့ဘူးလို့သတင်းတွေထွက်ပေါ်နေပါတယ်။Florida မှာတနင်္လာနေ့တည်းအထက်အတည်ပြုလူနာ12,000ကျော်ပါတယ်။အဆိုးဆုံးဖြစ်နေတာကတော့မိုင်ယာမီမြို့နားတစ်ဝိုက်မှာဖြစ်ပြီးတော့လူနာကလေးမလောက်မငှဖြစ်နေတဲ့ဆေးရုံ45ခုထဲက9ခုဟာမိုင်ယာမီဒိတ်မြို့နယ်ထဲမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာတော့စုစုပေါင်းအတည်ပြုလူနာကတော့3,300ကျော်ရှိပါတယ်။COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်ဖို့ကြိုးစားနေတဲ့ဆေးလုံငန်းကြီးနှစ်ခုကနေကာကွယ်ဆေးတန်း90ဝယ်ယူဖို့အတွက်ဗြိတိန်နိုင်ငံစီးပွားရေးဝန်ကြီးဌာနကဒီကနေ့လက်မှတ်ထိုးစာချုပ်လိုက်ပါတယ်။ Pfizer ဆေးကုမ္ပဏီနဲ့ BioNTech ဇီဝသုတေသနလုပ်ငန်းကစတင်နေကြတဲ့ COVID-19 ကာကွယ်ဆေးကိုထုတ်လုပ်တဲ့အခါတန်း30ဝယ်ယူဖို့ပြင်သစ်ဇီဝသုတေသနလုပ်ငန်း Valneversy ကထုတ်မဲ့ကာကွယ်ဆေးတန်း60ကိုမူအဖြစ်ဝယ်ယူဖို့နဲ့တကယ်လို့သူတို့ကာကွယ်ဆေးဟာတုံးဖို့စိတ်ချရတဲ့ထိရောက်တဲ့တင့်တော်ရဲဆိုရင်နောက်ထပ်တန်း40ဝယ်ယူဖို့အတွက်ဒီကနေ့စာချုပ်ချုပ်လိုက်တယ်လို့ Britain စီးပွားရေးဝန်ကြီးဌာနကကြေညာပါတယ်။ငွေကြေးပမာဏဘလောက်နဲ့ဝယ်ယူဖို့စာချုပ်တယ်လဲဆိုတာကိုတော့ပြောမထားပါဘူး။ဟောင်ကောင်ကဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူဂျော်ရှူအာဝေါန်ဟာစက်တင်ဘာမှာပြုလုပ်မဲ့ဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတစ်ယောက်ဖြစ်နေဝင်ရောက်ရှင်ပြိုင်ရွေးခံဖို့အတွက်ရှောက်ထားလိုက်ပါပြီ။ဟောင်ကောင်မှာအသစ်ပြန့်ချန်းထားတဲ့အမျိုးသားလုံခြုံရေးဥပဒေသည့်အရာအတိုက်ခံခေါင်းဆောင်တွေကိုပိတ်ပင်တားဆီးနိုင်ခြင်းရှိတဲ့ကြားကပဲဂျော်ရှူအာဝေါန်ကအခုလိုရှောက်ထားလိုက်တာဖြစ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတင်းလာနေညအတွက်ရေဒီယိုအတန်းထွင်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မောင်ပါရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ20ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစွန့်မြတ်မော်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာအရေအတွက်မြင့်တက်နေတာကြောင့်ကျန်းမာရေးဝန်ဆောင်မှုစနစ်မှာမနိုင်မနှင်းဖြစ်နေပါတယ်။နိုင်ငံတောင်ပိုင်း Florida ပြည်နယ်ထဲမှာရှိတဲ့ဆေးရုံ45ခုကအထူးကျန်းမာကုသဆောင်တွေမှာလူနာသစ်တွေအတွက်ကတွင်းတွေမရှိတော့ဘူးလို့သတင်းတွေထွက်ပေါ်နေပါတယ်။ Florida မှာတနင်္ဂနွေနေ့တရက်ထဲအတည်ပြုလူနာ 12,000 ကျော်ရှိပါတယ်။9ရက်ဆက်တိုက်အတည်ပြုလူနာ 10,000 ကျော်နေတာပါ။